Welcome to the Voice of America in Burmese.
Mingla ba shin 2019 ခုနှစ်ဇွန်လ3ရက်တနင်္လာနေ့ဖီယိုအမေရိကန်တန်ရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မော်မှာဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတကိုဘီယင်မာကြီးကဘိုက်ကင်နန်နန်တော်မှာလက်ခံကြိုဆိုခဲ့ပါတယ်။ချက်သမ္မတနိုင်ငံမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်နဲ့ချက်ဝန်ကြီးချုပ်တို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်တဲ့နေရာတွေမှာလက်နက်ကြီးကြီးပောက်ကွဲလို့အရသားတွေထိခိုက်သေးဆုံးနေရပုံကိုအခုလိုနားဆင်ကြရမှာပ
ါ။ဒီကိုကြည့်တယ်ဆိုတော့ပုံကြီးပြောင်းမှစုနေတဲ့နေရာမှာအဲဒီလက်နက်ကြီးကြီးကလာပြီးတော့အနာကပောက်ကွဲရာချချပြီးတော့လေအဲဒီမှာ၅ဦးတည်တယ်တော့
ကျန်းရိတ်ကယူနာဖောင်ဒေးရှင်းတာဝန်ခံရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်ရှင်။တက်မတော်သတင်းစာရှင်းလင်းပွဲမှာဝတ်တက်ဖွဲ့ရဲ့လိုရတချို့နဲ့ပတ်သက်လို့တက်မတော်ဘက်ကငြိမ်းချမ်းရေးအတွက်အစွမ်းကုန်တီးခံပေးနေတဲ့အကြောင်းပြောကြားခဲ့တာကိုဝတ်ဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ။တရုတ်နိုင်ငံယူနန်ပြည်နယ်ကအစိုးရနောက်ခံရွှေချိုက်ကုမ္ပဏီကမူဆယ်ကုန်စည်တိုင်းကနေပြီးတော့စံတန်ချိန်တပေါင်းစာဝယ်ဖို့အတွက်စာချုပ်ချုပ်လိုက်ပါပြီ။အမေရိကန်လူမှုရေးအဖွဲ့တစ်ခုကပဲခူးတိုင်းဒေသကြီးမှာစာတင်ကြောင်းနှစ်ကြောင်းဆောက်လုပ်လှူဒန်းခဲ့တဲ့စတဲ့သတင်းဆောင်ပါတွေနာဆင်ကြရပါမယ်။အခုရင်းဆုံးတော့တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင
်။ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယင်မာကြီးအဲလီဇဘက်ကဘိုက်ကင်နန်နန်တော်မှာလက်ခံကြိုဆိုခဲ့ပါတယ်။ဒီကနေ့မနေ့ပိုင်းတော့ကလန်ဒန်မြို့တော်ကိုရောက်လာတဲ့သမ္မတထရမ့်နဲ့သမ္မတကနောမလာနီယာထရမ့်တို့ကိုဗြိတိန်ဘီယမာကြီးကဘက်ကင်နမ်နန်းတော်မှာအစောပိုင်းကနေ့လယ်စာနဲ့တဲခင်းအက်ခံခဲ့ပါတယ်။နေ့လယ်ပိုင်းကျရင်တော့တမရနဲ့တမရကတော်တို့ကိုအင်ရှိမင်သားချားလ်စ်နဲ့ဇနီးတို့ကကလဲရန့်ချားလ်စ်အိမ်တော်မှာနေခင်းလက်ဖက်ရည်ပွဲနဲ့တဲခင်းအက်ခံဖို့ရှိပါတယ်။ညပိုင်းကျရင်လည်းအမေရိကန်တမရကိုဘီယမာကြီးနဲ့တော်ဝင်မိသားစုကနိုင်ငံတော်ညစာစားပွဲနဲ့တဲခင်းအက်ခံမှာပါ။တောရခီးစင်နဲ့ဗြိတိန်မှာရောက်နေတဲ့တမရထရမ့်ဟာယာရုကနေထွက်တော်မဲ့ဝင်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြတဲ့အခါရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးနဲ့တရုတ်နိုင်ငံကဟွာဝေနည်းပညာလုပ်ငန်းနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးကြမယ်လို့ဗြိတိန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဗြိတိန်ကိုလာနေစဉ်မှာပဲလန်ဒန်မြို့တော်ဝန်ဆာဒစ်ခန်းကိုတမရထရမ့်ကအတုံးမကျဘူးလို့ Twitter ပေါ်မှာရေးသားဝေဖန်ခဲ့ပါတယ်။တမရထရမ့်ရဲ့မူဝါဒတွေပြောကြားချက်တွေကြောင့်သူ့ကိုကော်ဇော်နီခေမချိုးတင်ဘူးလို့မြို့တော်ဝန်ခန်းကပြောခဲ့တာကြောင့်တမရကတုံ့ပြန်ခဲ့တာပါ။အမေရိကန်တမရဗြိတိန်မှာရောက်နေစဉ်အတွင်းလန်ဒန်မြို့အပါအဝင်မြို့တချို့မှာစန့်ကျင်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဒီညညစာစားပွဲလာမဲ့တမရကိုဘက်ကင်နမ်နန်းတော်ရှိမှဆန္ဒပြကြဖို့အစီအစဉ်ရှိသလိုမနေ့ပြန်ကြရင်လည်းမြို့လယ်ထရဖကရင်ကွင်းပြင်ကိုခြိတဲ့ဆန္ဒပြကြဖို့အစီအစဉ်ထားတာကြောင့်လန်ဒန်မြို့ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်။ခီးစဉ်အတွင်းတမရထရမ့်ဟာဗြိတိန်နဲ့ပြင်သစ်နိုင်ငံတွေမှာကျင်းပမဲ့ဒုတိယကမ္ဘာစစ်ပွဲအထိအမှတ် D-Day အမှတ်တရအခမ်းအနားကိုတက်ရောက်ဖို့ရှိသလိုအိုင်ယာလန်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်
။နိုင်ငံသားတင်းမာနေတဲ့အခြေအနေတွေရောကြောက်တော့အောင်အမေရိကန်ပြည်အောင်စုအနေနဲ့စီးပင်းစည်းကမ်းကြိုတင်သတ်မှတ်မထားဘဲအီရန်နိုင်ငံနဲ့ဆွေးနွေးလို့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကတင်းင်းအနေနဲ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအီရန်ဘက်ကတော့ဒီအခြေအနေပေါ်တိတ်ပြီးတော့မျှော်လင့်တာမျိုးမရှိပါဘူး။ကြိုတင်စီမင်းစည်းကမ်းတွေသတ်မှတ်မထားရဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတယ်လို့အတူတွေ့ဆုံဆွေးနွေးဖို့အစီအစဉ်မှာပဲလို့ဝန်ကြီးဖွန်ပေကဆွစ်ဇာလန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားလိုက်တာပါ။ဒါပေမဲ့လည်းအီရန်ဆွေးရဒေါ်လာရေးတက်ရဲ့ဆွေးရတဲ့လုပ်ရက်တွေကိုဟန်တားဖို့အတွက်တော့အမေရိကန်အနေနဲ့ဆက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံတကာဝန်ဝိုင်းတွင်ရက်တည်နေကြတဲ့နိုင်ငံတွေလိုပဲအီရန်အနေနဲ့ပုံမှန်ပြုမှုကျင့်ကြံနေထိုင်သွားမယ်ဆိုတာကိုတက်တည်ပြနိုင်မယ်ဆိုရင်တော့အမေရိကန်ဘက်ကတွစ်ဆုံဆွေးနွေးဖို့အသေးစားပြင်ဆင်နေမှာဖြစ်ကြောင်းမိုက်ပွန်ပေကပြောပါတယ်အီရန်နိုင်ငံသားရေးဝန်ကြီးမာမွဒ်ဂျာဖက်ဇာရစ်ကတော့အမေရိကန်နဲ့တွစ်ဆုံဆွေးနွေးဖို့ဖြစ်လာနိုင်ခြင်းအလွန်နည်းကြောင်းအမေရိကန် ABC ရုပ်မြင်သံကြားနဲ့တွစ်ဆုံမေးမြန်းခဲ့မှပြောကြားသွားပါတယ်တွစ်ဆုံဆွေးနွေးဖို့ဟာဖိအားပေးတဲ့နည်းလမ်းတစ်ခုသာဖြစ်ပြီးတော့ဒါဟာအင်ချမ်းမီရောင်းဝယ်ရမှာသုံးရင်အလုပ်ဖြစ်နိုင်ပေမယ့်အီရန်နဲ့ညှိနှိုင်းရမှာတော့ဒီနည်းလမ်းဟာအလုပ်မဖြစ်နိုင်ကြောင်းလည်းသူကပြောပါတယ်
တရားမဝင်နိုင်ငံပြောင်းလာနေသူတွေကြောင့်မက္ကဆီကိုနိုင်ငံအပေါ်သွင်းကုန်ခွန်တိုးမယ်လို့အမေရိကန်သမ္မတကချိန်ချောက်ထားချိန်မှာပဲအမေရိကန်နဲ့မက္ကဆီကိုတာဝန်ရှိသူတွေဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross နဲ့မက္ကဆီကိုစီးပွားရေးဝန်ကြီး Gracilia Marquez တို့ဒီကနေ့တွေ့ဆွေးနွေးကြမှာဖြစ်ပါတယ်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့ Mexico နိုင်ငံသားရေးဝန်ကြီး Marcelo Ebrard တို့လည်းပုတ်ထုနေ့မှာတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ America တိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံပြောင်းလာသူတွေ Mexico နိုင်ငံကနေတဆင့် American တဲကိုဝင်ရောက်နေတာကိုမရက်ရင်ဂျွန်လ10ရက်နေ့ကစပြီး Mexico က Twin Gun ပစ္စည်းမှန်သမျှကို Twin Gun ခွန်900ဂိုင်းနှုန်းကောက်ခွင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့တစ်ပတ်လုံးကပြောကြားခဲ့တာပါတရားမဝင်ဝင်လာသူတွေပြည်ထနာကိုမရှင်းရင်ပြောထားတဲ့အတိုင်းသွင်းကုန်ခွန်ကောက်သွားမယ်လို့သမ္မတကထပ်ပြီးပြောခဲ့ပါတယ်မက္ကဆီကိုသမ္မတအွန်ဒရေမန်နျူအယ်လော့ပက်စ်အိုဘရာဒိုကတော့မက္ကဆီကိုပြည်သူတွေကအမေရိကန်ပြည်သူတွေရဲ့မိတ်ဆွေတွေဖြစ်တယ်လို့သူ့အနေနဲ့လည်းသမ္မတထရမ့်နဲ့ဆက်ပြီးမိတ်ဆွေဖြစ်လို့တယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်တင်မာမှုတွေပြေရွတ်ပြေရော့စေနိုင်ဖို့နိုင်ထက်စီးနှင်းလောက်ရတဲ့မဟုတ်ဘဲဆွေးနွေးအဖြေချဖို့လဲသူကတိုက်တွန်းပါတယ်တရားမဝင်နိုင်ငံပြောင်းနေလာနေသူတွေကိုမတားနိုင်ရင်အောက်တိုဘာလ1ရက်ရောက်ချိန်မှာသွင်းကုန်ကို25ရာခိုင်နှုန်းဖြစ်တဲ့အထိလစဉ်မက္ကဆီကိုကုန်ပစ္စည်းတွေအပေါ်အခွန်တိုးကောက်သွားမယ်လို့သမ္မတထရမ့်ကချိန်ချောက်ထားပါတယ
်ဆူဒန်နိုင်ငံကာတွန်မြို့လေတွေကထိုင်းတပိတ်ကိုစစ်တပ်ကလူစုခွဲမှုတွင်လူ9ယောက်ထဲမှနေတည်ဆုံပြီးတော့တော်များများဒဏ်ရာရသွားကြတယ်လို့ဆူဒန်ဆေးဝန်တန်းအနေနဲ့အတိုက်ခံဆရာအောင်များအဖွဲ့ကပြောပါရယ်ကာကွယ်ရေးဝန်ကြီးရုံးအပြင်ကတပိတ်စခန်းကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကဒီကနေ့ဝင်ရောက်ပြုတ်ခွင်းခဲ့တာနဲ့အတူပောက်ကွဲသံတွေဆက်တနက်နဲ့ပြစ်ခတ်သံတွေကြားပါရယ်ဆန္ဒပြကြတဲ့နေရာနာကရာဇဝတ်မှုကျူးလွန်တွေကိုပြစ်မှတ်ထားစီးတင်းတိုက်ခိုက်တာဖြစ်တယ်လို့ဆူဒန်စစ်ကောင်စီပြောခွင့်ရ Sky News Arabia TV သတင်းကိုပြောခဲ့ကြောင်း Reuters သတင်းကဖော်ပြပါရယ်ဆန္ဒပြသူတွေပေါ်တိုက်ခိုက်နေရတာကိုရပ်ဖို့မြို့တော်မှာရှိတဲ့ American တန်ယုံက Twitter လူမှုကွန်ရက်ပေါ်မှာလည်းရေးသားခဲ့ပါရယ်နိုင်ငံကိုနှစ်ပေါင်း30ကျော်30အုပ်ချုပ်ခဲ့တဲ့အိုမာအယ်ဘရှာတမရဟောင်းကိုဖြုတ်ချခဲ့တဲ့အာနာသိန်းစစ်ကောင်စီတာဝန်ရှိသူတွေနဲ့ဒီမိုကရေစီရေးတောင်းဆိုနေကြတဲ့အရက်သားတွေကြားချပြတ်ဆိုရဖွဲ့ရင်းနဲ့ပတ်သက်လို့သဘောထားကွဲပြားပြီးတဲ့နောက်ထိုင်တပိတ်မှောက်နေကြတာပါ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ချက်သမရနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာချက်ဝန်ကြီးချုပ်Andre Babich နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ရေး၊ကုန်သွယ်ရေး၊ရင်းနှီးမြှုပ်နှံမှုအပါအဝင်စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားဓာတ်ရိုက်လေကြောင်းပြန်တန်းပြည့်စွက်နိုင်မှုအလားအလာအပါအဝင်ကမ္ဘာလှည့်ခီးသွားလုပ်ငန်းကဏ္ဍ၊ပညာရေး၊ကျန်းမာရေးနဲ့ယဉ်ကျေးမှုကဏ္ဍတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လူခွင့်ရေးကိစ္စနဲ့မြန်မာနိုင်ငံမှာ check နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ check နိုင်ငံကလာတဲ့သတင်းတွေထဲမှာလည်းဖော်ပြပါရယ်။အင်္ဂါနေ့ကျရင်တော့ဒေါန်ဆန်းစုကြည်ဟာ check နိုင်ငံကြားရေးဝန်ကြီး Thomas Patrick တမရမီလော့စီမန်နိုးနဲ့တွေ့ဆုံဖို့ရှိပါရယ်။နှစ်ဖန်ဂျွန်လ4ရက်နေ့မှာကျင်းပမယ် check မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါန်ဆန်းစုကြည်မင်းကွန်းပြောကြားမှာဖြစ်ပါရယ်။ဒီညီလာခံကို check နဲ့မြန်မာစီးပွားရေးကောင်းဆောင်တွေတက်ရောက်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ဒေါက်ဆန်းစုကြည်နဲ့အတူယင်းနှိမ့်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်တို့လည်းလိုက်ပါသွားကြပါတယ်။ check ဝန်ကြီးချုပ် Andre Babich ရဲ့ဖိတ်ကြားချက်နဲ့ check နိုင်ငံကိုဒေါက်ဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်။2019အောက်တိုဘာလမှာတွားရောက်ဖို့မူလကစီစဉ်ထားပေမဲ့အဲ့ဒီအချိန်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာဖြစ်နေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်းခဲ့တာပါ။ဒီကနေ့တွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်ကလည်းဝင်ကြီးချုပ်ဘာဘေ့ကိုမြန်မာနိုင်ငံကိုပြန်လည်လာဖို့အတွက်ပြန်လည်ဖိတ်ကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာချက်ခီးစဉ်ပြီးရင်ဇွန်လ5ရက်နဲ့6ရက်နေ့တွေမှာဟန်ဂေရီနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ချက်နဲ့ဟန်ဂေရီနှစ်နိုင်ငံလုံးကိုဒေါက်ဆန်းစုကြည်2013ခုနှစ်စက်တင်ဘာလက NLD ပါတီခေါင်းဆောင်အနေနဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေခြင်းတုန်းကတွားခဲ့ဘူးပါတယ်။
အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့အကြီးစားပူးရက်စီလေ့ကျင့်မှုတွေကိုပြန်ဆဖို့မလိုလောက်သေးဘူးလို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖက်ချန်နဟန်ကပြောပါရယ်အမေရိကန်အင်ဒိုပစိဖိတ်ဒေသဆိုင်ရာကုကဲရေးဌာနနဲ့ကိုရီးယားကျွမ်းကျင်ဆိုင်ရာကုကဲရေးဗိုလ်ချုပ်ကြီးတွေပါဝင်အမေရိကန်ထိပ်တန်းစစ်ဘက်ရာရှိကြီးတွေရဲ့ပြောဆိုမှုတွေကိုခြေခံပြီးယာယီကာကွယ်ရေးဝန်ကြီးရှန်နဟန်ကအခုလိုပြောတာပါမြောက်ကိုရီးယားနဲ့တန်တမာရေးရာရှိနေမှုတွေလုပ်နေတဲ့ကြားမှာပဲပြီးခဲ့တဲ့ဇွန်လကလေးကအမေရိကန်နဲ့တောင်ကိုရီးယားပူးရဲစီရေးလက်ချေမှုတွေကိုရပ်ဆိုင်ထားခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့ပထမအကြိမ်တွေ့ဆုံဆွေးနွေးပွဲပြီး ပီတဂွန်စစ်ဌာနချုပ်နဲ့တိုင်ပင်ဆွေးနွေးမှုမရှိဘဲပူရဲစေးလေ့ကျင့်မှုတွေကိုတမရထရမ့်ကရပ်ဆိုင်ခဲ့တာပါ။ဒါလို့ရပ်ဆိုင်ထားတဲ့အတွက်မြောက်ကိုရီးယားနဲ့အမေရိကန်ကြားတင်းမာမှုတွေရော့ကျစေတယ်လို့ကုန်ကျစရိတ်ဒေါ်လာတန်းနဲ့ချီတက်တာစေတယ်လို့တမရထရမ့်ကပြီးခဲ့တဲ့မတ်လအတွင်း Twitter ဆက်မျက်နှာမှာရေးသားခဲ့ပါရယ်။ဒါပေမဲ့ကိုရီးယားကျွမ်းဆင်မှာအမေရိကန်နဲ့တောင်ကိုရီးယားအသေးစားပူရဲစေးလေ့ကျင့်မှုတွေလုပ်ဖို့အခြေအနေတော့ရှိနေသေးတယ်လို့ဝင်ကြီးရှန်နဟန်က VOE ကိုပြောပါရယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံမှာအလုတ်ကျန်းတဲ့ပညာပေးစခန်းကိုပို့ခံရတယ်လို့သတင်းထွက်ခဲ့တဲ့ကင်ဂျုံအွန်းရဲ့ညာလက်ယုံဖြစ်သူကင်ဂျုံချိုရဲ့ပုံတွေမြောက်ကိုရီးယားအစိုးရသတင်းတွေမှာထွက်ပေါ်လာခဲ့ပါတယ်။ခေါင်းဆောင်ကင်ဂျုံအွန်းတက်ရောက်တဲ့အနုပညာဖျော်ဖြေပွဲအကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကထုတ်တာမှာသတင်းဗီဒီယိုထဲမှာကင်ဂျုံချိုကိုလည်းတွေ့ရပါတယ်။ဒါပေမဲ့ကင်ဂျုံအွန်းရဲ့ညာလက်ယုံထောက်လိုက်ရဲ့အကြီးကဲဟောင်းကင်မြုံချိုရာထူးချခံရတာဖြစ်နိုင်ပါတယ်။သတင်းထဲမှာအစင်းလိုက်ဖော်ပြတဲ့တာဝန်ရှိသူ၁၂ယောက်မှသူ့ရဲ့နာမည်ကနံပါတ်၁၂နေရာမှာဖော်ပြခံရပါတယ်။မြောက်ကိုရီးယားကောင်ဆောင်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့မအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ထိပ်သီးစည်းဝေးပွဲနောက်ပိုင်းမြောက်ကိုရီးယားတာဝန်ရှိသူတချို့အသက်ခံရရာထူးကနေဖယ်ရှားခံရတယ်လို့တောင်ကိုရီးယားနိုင်ငံကချိုဆော့အီဘူသတင်းစာမှာပြီးခဲ့တဲ့တောက်ကြနေ့ကပဲသတင်းဖော်ပြခဲ့တာပါ။အဲ့ဒီသတင်းထဲမှာကင်မြုံချိုကိုအလုံကျန်းတဲ့ပညာပေးစခန်းကိုပို့လိုက်တယ်လို့ပြောထားပါတယ်။ကောင်းဆောင်နှစ်ယောက်ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာတွေ့ဆုံဆွေးနွေးထိုင်ဖို့အတွက်အမေရိကန်မှာတာဝန်ရှိသူတွေနဲ့ဥဆောင်ညှိနှိုင်းခဲ့တဲ့တန်တမန်ကင်မြုတ်ချိုနဲ့တခြားထိပ်တန်းတာဝန်ရှိသူ၄ယောက်ကိုတော့အမေရိကန်အတွက်တချို့လုံးမှုနဲ့မတ်လာတဲ့ကတုတ်တင်ခဲ့တယ်လို့ချိုဆွန်အီဘိုသတင်းစာထဲမှာဖော်ပြခဲ့ပါတယ်
။တမန်တော်ဒေါ်နယ်ထရမ့်အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေအရအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ပြင်ဝင်ခွင့်ဗီဇာလျှောက်ထားသူအားလုံးနီးပါးအနေနဲ့သူတို့ရဲ့လူမှုကွန်ရက်မီဒီယာနဲ့ပုဂ္ဂိုလ်ရေးအသေးစိတ်ချက်လက်တွေကိုပေးအပ်ဖို့လိုအပ်မှာဖြစ်ပါတယ်။အလဲလာသူပဲဖြစ်ဖြစ်၊ရွှေပြောင်းချေချလာသူပဲဖြစ်ဖြစ်အဲ့ဒီတင်းကျပ်တဲ့စစ်ဆေးရေးမူဝါဒတွေနဲ့အကျုံးဝင်ပါတယ်။၅နှစ်အတွင်းအသုံးပြုခဲ့တဲ့လူမှုကွန်ရက်မီဒီယာတယ်လီဖုန်းနံပါတ်၊အီးမေးလ်လိပ်စာ၊နိုင်ငံတကာခီးသွားလာမှု၊နောက်နေရရင်ပြန်ပို့ခံရဘူးလားစတဲ့အချက်လက်တွေကိုပြန်လည်ပြင်ဆင်ထားတဲ့ဒီအမေရိကန်ပြည်ဝင်ခွင့်အလဲဒါမှမဟုတ်ရွှေပြောင်းချေချနေထိုင်ခွင့်ဗီဇာလျှောက်ရာမှာပြည့်စွက်ပေးရမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်၂၀၁၈ခုနှစ်မှာပထမဆုံးစတင်အစုပြုခဲ့တဲ့ဒီဥပဒေဟာလူ55သန်းအပေါ်တည်ရောက်မှုရှိမယ်ဆိုပြီးတော့လည်းခမန့်ထားပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်နားဆင်ကြရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေအတွင်မှာအရက်သားတွေအသေးပြောက်ရှိနေတဲ့အခြေအနေကိုသိကြရမှာပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်ဖွဲ့ AA တို့ကြားဒီကနေ့တိုက်ပွဲဖြစ်နေတာမှာရွာတဲကိုလက်နက်ကြီးကြီးတွေကြားတာကြောင့်ရွာသား6ဦးသေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းပြားနယ်မြောက်ဦးမြို့နယ်တွေမှာနှစ်ဖက်ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုအရက်သားတွေသေဆုံးဒဏ်ရာရနေကြတာပါ။မနေ့ကတိုက်ပွဲအတွင်းမှာလည်းနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတဲ့အကြောင်းတပ်မတော်ဘက်ကရော AA ဘက်ကပါအတည်ပြုပြောထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါဒီကနေ့မင်းပြမြို့နယ်တွင်တမရုံနယ် AA ရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာစပရာကြီးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့စစ်ဆောင်ရွာသား၅ဦးသေဆုံးခဲ့ပြီး၈ဦးတန်ရာရရှိခဲ့တယ်လို့အကူအညီပေးဆောင်နေတဲ့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီဘက်ကဦးရောဟာအကူရတက်ကနေဒီလိုဟိုမြောက်ကိုတက်ဆိုင်ကတလလလာကြီးစလိုက်ကိုပြစ်တာမှာဒီဘက်ကရောကအုံကြီးကျောင်းမှာကြာကြာလို့ပြောတယ်။ခွေးပွင့်ကြည့်တယ်ဆိုတော့အုံကြီးကျောင်းမှာစုနေတဲ့နေရာမှာအဲဒီလက်ညာကြီးကြီးကလာပြီးရောအသာကပေါက်ကွေရာကြာကြာပြီးလို့လေ။အဲဒီမှာ၅ဦးတည်းတော့အခုရောက်ကြ၃ယောက်မိမိမ၂ယောက်။ဓမ္မရောက်တဲ့အလောင်းကစီရင်မှာအခုချက်ပြီးတော့အခုငါးလေးလေးရောက်တာ၄လေးလောက်။အခုကျတော့အရင်ကရှိနေတယ်။ဒါရရကူဟာ၈ဦးလေလူမလို့ဦးရေကိုရေနဲ့တပ်တပ်ပါရေ
တေဆုံးသူနဲ့တန်ရန်ရရှိသူတွေကိုမင်းပြဆေးရုံမှာထားရှိထားတယ်လို့ဦးသိန်းထွန်းကဆိုပါတယ်မနေ့ကနေဒီမနေ့အထိမင်းပြမြို့နယ်ရွှေဓမာရွာနဲ့စပါထားရွာဘက်မှာတပ်မတော်နဲ့အီအီတို့တိုက်ပွဲဖြစ်နေဆဲဖြစ်ပြီးဒီတိုက်ပွဲအတွင်းနှစ်ဖက်တိုက်ခိုက်မှုတွေရှိနေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်မနေ့ကနေ့လယ်ပိုင်းနဲ့ညနေပိုင်းမှာတော့ရောက်ဦးတောင်ကျန်းဘက်မှာဖြစ်ခဲ့တာရှိတယ်ကျွန်တော်ရွှေဓမာရွာနဲ့စပါထားရွာရဲ့ခြားထဲမှာဖြစ်ခဲ့တာရှိတယ်ရွာတွေနဲ့တော့နည်းနည်းအများကြီးပါအဲ့မှာတော့တစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်လို့သိရတယ်။ထိခိုက်ကြမှုကြဆုံးမှုတွေလို့ပြောရ။ဒီအတွက်တော့ကျွန်တော်လည်းမသိပါဘူး။ဒီနေ့ကြည့်တော့ဒီကမာနဲ့ဘာသာရေးချားတယ်မှာတော့လည်းသိကျမှုတွေဆက်ဖြစ်နေတယ်လို့သိရတယ်။
မနေ့ညပိုင်းတိဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်ရွှေဓမာကျေးရွာနဲ့အောင်တန်ရွာကြားတိုက်ပွဲတွင်နှစ်ဖက်သက်တွေရဲ့ထိခိုက်ကြဆုံးမှုအပေါ်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောတာကတော့
ရ
ยังว่าเมื่อวานนี้มาเมื่อวานนี้ชุดมาอย่างนี้เอาเงินยาจะมาแต่มาทำอะไรเลยดีจะมาโกโก้ก็คือไม่เอาการเย็นดูเฉยๆข้ามาไม่ดูของเนี่ยดีแต่ใครจะดูข้ามาไม่ติดจังตัวไม่ได้ไม่นานก็เลยดีแล้วมาโกงอะไรนี่ก็เสียแล้วที่ข้ามาไม่ติดของที่จังอยู่ในมันสมองไปเจอเรื่องมาแอนจีโกดีดูตรงนี้บ่าวเงินในเงินเสียเนี่ยแล้วที่เราจะเจอ
ยามดูเป็นสงสารที่จะอยู่ในตัวเราต้องพยายามที่จะสู้แต่ถ้ามาไม่ติดความเป็นการนี้จะคิดแค่จะต้องมุ่งมั่นไม่ติดตัวที่จะทำให้การตัวเป็นการนี้เนาะเป็นที่ยุ่งเป็นที่ยุ่งยากแล้วก็ตลอดเวลาเสียเอาเงินไปแทนแล้วก็ใต้บัวพี่บัวมุ่งเส้นสมรรถกันนี้ยามอุปการและในจีดูเนี่ยพี่ก็เข้าใจรู้เลยไอ้พี่ก็เปลี่ยวไป มันเองเนี่ยในแผ่นมาสิกูเปียบุลาเร่เมียมาสิยันดังกูเมียอุ้มยูเนี่ยชาวปงจงเนี่ยปังตัวอย่ากาลามาเทมาไอ้เบก้าพิจารณาใต้ข้าเชื่อเรื่องเลยใครตู้ข้าก็เสพยาบาร์เร่ดีแล้วเพื่อนนี่เดียวตู้ข้าเร่การันโอ้ดีชาวปงจงมาปังตัวอย่ากาลามาเทมายาจะไปเจอกันดีไอ้ที่การันที่การันนี่เดียวมันที่กูการลงว่าชื่อเทมาตัวไหนอันนี้เดียวตัวเดียวการจะเป็นว่าไปเจอกันสิเดียวมันเองก็พิจารณาใต้ไปด้วยเรื่องมีแต่เพื่อนกันมาสิเดียวเมียอุ้มยูเนี่ยยังไปเจอ pusang tayar elu. Miang buji ya ucu imu umang tang shui ga piu ware. Nyau bagan ni pika lade lene ciri ha. Miang bui seyo windu ini luna saunet wontan ni saun bagule. Cayau ke elu tuga subare. Mereka tak boleh sendiri. Jangan tengah u tanya yasi ke dulu. Yang umum ni siapa? Tukar kemau yang apa biawa? Mereka
tidak
ada. Yang bersih yang tidak ada. Tiada orang ada. Tiada orang yang tiada. Tiada orang yang tidak berhati. 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 Tiada ပြောပါရမယ်ခင်ဗျာဒီကတော့တင်းတဲ့ကြောင့်ကိုးသားရတဲ့ဆရာလားရှင်ဆရာကမူကြတော့မြို့တွေနေရာတွေကြောင့်ဒီမနေ့မှလည်းနှစ်ဖက်ပြကမှုတွေကြောင့်စပရာကြီးရွာနဲ့ပိတ်တောင်ကြီးရွာကရွာရမ်းနေရာခန့်မြစ်တစ်ဖက်ခန့်မှာရှိတဲ့တန်ရှင်တဲ့ကြီးရွာဘက်ကိုတင်းဆောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေရက် ဒီဘက်ကတော့ရခိုင်ပြည်နယ်တွင်အခြေချရေးဟာဒီမှန်ချက်တကူဖြစ်တယ်လို့ပြောဆိုထားပါတယ်ဒီလိုလုံးဝကွဲပြားနေတဲ့သဘောထားရပ်တည်ချက်တွေကြောင့်ပဋိပက္ခဖြစ်ရှင်ရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးဖို့ကြံ့ကြံ့နေစေလဲဖြစ်ပါတယ်တိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့အမျှအရသာထိခိုက်ဒေဆုံးနာတွေအိုးအိမ်ဆုတ်ခွာထွက်ပြေးရတာတွေလဲတနေ့တခြားပုံများလာနေပါတယ်ခင်ဗျာ
နိုင်ငံအိမ်ပြပြသွားတာပါရှင်အခုနောက်ဆုံးရထားတဲ့သတင်းအရတော့မင်းပြဆေးရုံမှာရောက်နေတဲ့ဒဏ်ရာရသူတွေကတက်ရောက်ထပ်ပြီးတော့တေဆုံသွားပါတယ်ဒါကြောင့်တေဆုံသူစုစုပေါင်းဟာ6ဦးရှိသွားပြီဖြစ်ပါတယ်ရှင် အခုဝါလက်နက်ကန်တပ်ဖွဲ့ကမနေ့ကတပ်မတော်သတင်းစာရှင်လင်းပွဲအတွင်ဖြစ်ကြားချက်တချို့နဲ့ပတ်သက်လို့တုံ့ပြန်ထားတဲ့အကြောင်းကိုလည်းနားဆင်ရပါမယ် ဝတ်တပ်ဖွဲ့ရဲ့ငြိမ်းချမ်းရေးနှစ်သုံးဆပြည့်ပွဲမှာစစ်ရေးပြအခမ်းအနားပါဝင်တာဟာအရင်ကလည်းဆောင်ရွက်ခဲ့မှုတဲ့အကြောင်းနဲ့ဒါဟာရန်လိုတဲ့သဘောထားနဲ့ကျင်းပတာမဟုတ်ကြောင်းဝတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒါဟာတပ်မတော်သတင်းစာရှင်းလင်းပွဲမှာဝတ်တပ်ဖွဲ့ရဲ့စစ်ရေးပြအခမ်းအနားဟာစင်ပြိုင်အစိုးရစင်ပြိုင်တပ်မတော်သဘောဆောင်ရွက်တာတွေ
AWSP ဌာနချုပ်ပန်ဆမ်းမှာကျင်းပတဲ့ငင်းချင်းရေး130ပြည့်ပွဲမှာဝါတက်ဖွဲ့ကလေရင်ပြင့်မြောက်တွေမောင်းသူမဲ့ drone လေရင်တွေစတဲ့စစ်လက်နက်တွေနဲ့စစ်တီအင်အား 8,000 နီးပါးကိုတုံးပြီးစစ်ရေးပြအခမ်းအနားကိုထည့်သွင်းခဲ့တာပါဒီလိုလက်နက်အင်အားလူအင်အားအများပြအုံပြုခဲ့တဲ့စီရေးပြအခမ်းအနားပေါ်တင်းငွေနေကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမ်ဘရော့သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောဆိုခဲ့ပါတယ
်ဓမ္မကြီးကလုပ်ခဲ့တဲ့ကျွန်တော်တို့ဝါဝါရဲ့ကျွန်တော်တို့ဒီစီရေးပြအခမ်းအနားမှာလက်နက်ကန်ဆောင်ပြီးစီးပွားနေရှိတာဒါကြောင့်မို့ဒီစီရေးပြအခမ်းအနားဒီတရားဖြင့်ဒီဝါအနေနဲ့တော့ကျွန်တော်စဉ်းစားရဆိုးရတယ်လို့မစင်းရံတက်မလို့ပြည်တယ်ဆောက်ရတာကျွန်တော်တွေ့ရပါတယ်။ဒါကြောင့်မို့ဒီကဏ္ဍကိုတက်မလို့အနေနဲ့တယောက်ချင်းမရှိဘူး။နောက်တစ်ခုကတော့ဒါဒီကျွန်တော်တက်မလို့နေအဆုံးကျွန်တော်သိခံထားတဲ့အနေအထားဖြစ်တယ်လို့ကျွန်တော်တွေ့ကြတယ်။
ဒီလကုန်ပိုင်းမှာကျင်းပမဲ့ NDA ခေါ်မိုင်းလာအဖွဲ့ငင်းချဲရင်230ပြည့်ပွဲကိုတက်မရော်ကတက်မတက်မင်းမြန်းတဲ့အပေါ်မှာဘူချုပ်စိုးနိုင်ဦးကဖြေချခဲ့တာဖြစ်ပြီးတက်မရော်ကငင်းချဲရင်လိုချင်လို့အစွမ်းကုန်တီးခတ်နေတာဖြစ်ကြောင်းလည်းပြောဆိုထားပါတယ်တက်မရော်ရဲ့ပြောဆိုမှုအပေါ်မှာတော့ဝပ်ပြည်သွေးစည်းညွှန်ရေးပါတီလာရှိုးစစ်ဆန်ရေးရုံးတာဝန်ခံဦးညီရန်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်တို့စီးရပြတယ်ဆိုတာ10နှစ်မြောက်နှစ်20မြောက်တုန်းကလည်းစီးရပြခဲ့တာပဲအခုမှပြတာမဟုတ်ပါဘူးထိုနေ့လကောက်မှပဲเนาะတခြားလက်နက်ကန်အဖွဲ့စည်းတွေလည်းပြနေကြပဲလေဒါကတော့မထူးဆန်းပါဘူးလို့မြင်ပါတယ်เนาะဆိုရအကြီးကဲပါဝင်တတ်မတော့အကြီးကဲတွေเนาะအခြားလက်နက်ကန်အဖွဲ့စည်းတွေစုံတလောက်ပေါ့เนาะကျွန်တော်တို့ဖိတ်ချင်အဖြစ်တည်နိုင်ပါတယ်ကျွန်တော်တို့တော့ပေါ်ထားကျွန်တော်တို့ဒီအပွဲတော့နှစ်30ပြည့်လုပ်တယ်ဆိုတာကတော့ဘဒုကောမှာကျွန်တော်တို့ရန်လိုတဲ့တဘောမျိုးနဲ့ကျွန်တော်တို့ကျင့်မှတ်တာမဟုတ်ပါဘူးကျွန်တော်တို့လည်းငင်းချမ်းရေးကိုတံပိုးထားလို့ဖော်ဆောင်တဲ့အနေနဲ့လူရဲချင်းဖြစ်ပါတယ်နော
် UWSA အနေနဲ့တမရော်အပါဝင်အခြားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုမိတ်ဆွေဖြစ်သဘောထားကြောင်းနဲ့ဦးညီရန်ကပြောပါတယ်နိုင်ငံရေးလေးလာတုံသက်သူဦးတန်းစိုးနိုင်ကတော့အခုလိုတုံသက်ထားပါတယ
်ဘဝဖွယ်ကသူကငင်းချမ်းရေးရခြင်းနဲ့လက်ရှိမိသားကိုထွင်းနေတယ်ဆက်တော့ဒီဒေတာကိုတရေရအဲ့ဒီရေကိုပါညာဆိုတာမျိုးဖြစ်လာရင်ကာဂိုနဲ့အောင်တော့လုတ်တာတခြားပွဲတွေလည်းလုတ်ကြပါဘူးဒီဘောရပါပဲเนาะဒါပေမဲ့ဒီမှာထူးခြားတဲ့ဉာဏ်ကြီးထူးခြားတဲ့စိတ်အင်အားစီမီစီတဲ့ကာကြတော့တတ်မော်ကစိုးရင်စိတ်နဲ့ပြောတာလို့ဖြစ်မှာဒါပေမဲ့အဲ့လိုပြောတဲ့ကောက်ဖြစ်တာကြံအဲ့ဒီပုံမှာနားလည်မှုတွေလွဲသွားရင်နောက်ပိုင်းမှာဒါရီကစီရရရည်မှုတွေဒီပခါတွေဖြစ်လာနိုင်ကြရှိတယ်ဆိုကြောင်းယူဆပါအဲ့ဒါကြောင့်အဲ့ဒီသဘောထားရည်နဲ့တော့ငင်းညာရဲ့အတွက်ကအတူမဖြစ်တဲ့ဓာတ်ရင်းပဲလို့ကျွန်တော်ယူဆပါရစေ
။ AB လကကျင်းပတဲ့ UWSA ရဲ့ငင်းချမ်းရေး230ပြည့်ပွဲကိုနိုင်ငံတော်အကြီးအကဲတွေနဲ့တမ်ဘရော်ခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပေမဲ့ပါဝင်တယောက်တာမရှိခဲ့ပါဘူး။ဒီလကုန်ပိုင်းမှာကျင်းပမဲ့ NDAA ခေါ်မိုင်းလာအဖွဲ့ရဲ့ပွဲကိုလည်းသူတို့ရဲ့ဆောင်ရွက်ချက်ပေါ်မူတည်ပြီးတမ်ဘရော်ကစဉ်းစားမှဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာဖြေဆိုထားပါတယ်။WSA 1နဲ့ NDA မိုင်းလာအဖွဲ့တို့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ရမှာသူတို့ထိန်းချုပ်ရာဒေသကိုရှမ်းပြည်နယ်အထူးဒေသ2နဲ့အထူးဒေသ4အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုတရုတ်နိုင်ငံဘက်ကိုစံပြန်ပြီးတော့ရောင်းချတော့မယ့်အကြောင်းကိုလည်းပြောပြပါရစေရှင်။တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရနောက်ခံကုမ္ပဏီတစ်ခုဖြစ်တဲ့ရွှေချိုက်ကုမ္ပဏီကမူဆယ်ကုန်စည်တိုင်းအများပိုင်းကုမ္ပဏီကစံတန်ချိန်တပေါင်းစပြီးတော့ဝယ်ယူဖို့စာချုပ်ချုပ်လိုက်ပါပြီ။ဒါဟာဖေဖော်ဝါရီလကလေးကတရုတ်ဘက်ကစံဝယ်ယူတာရပ်ဆိုင်းထားပြီးနောက်ပိုင်းပထမဆုံးအကြိမ်ပြန်ပြီးတော့ဝယ်ယူတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဖေဖော်ဝါရီလတည်းကတရုတ်နိုင်ငံစီကိုတင်ပို့ခွင့်မရတဲ့စံတွေတဲကစံတန်ချိန်တပေါင်းကိုပြန်ဝယ်ယူဖို့တရုတ်ယူနန်ပြည်နယ်ရွှေချိုက်ကုမ္ပဏီဟာမူဆယ်ကုန်စည်တိုင်းအများပိုင်းကုမ္ပဏီနဲ့မေလ30ရက်ကအပြည့်အစုံစာချုပ်ရေးထိုးထားပြီးဖြစ်ပါတယ်။အခုလောလောဆယ်ရောစံတန်ချိန်တပေါင်းစံအိတ်2သိန်းကိုဝယ်ယူမှာဖြစ်ပြီးတစ်လအတွင်းတင်ပို့သွားမယ်လို့မြန်မာနိုင်ငံစံစွာအသင်းချုပ်ထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကပြောပါတယ်
။တရားဝင်စာချုပ်ချုပ်တဲ့တန်ချိန်တပေါင်းပါနော်။ဒါအမြန်ဆုံးဘက်ကိုတင်နိုင်အောင်ကျွန်တော်တို့လုပ်မယ်။ဒါပေမဲ့ဒီနေရာမှာကျွန်တော်တို့ကဟို quality ဘိုင်းဆိုင်ရာစစ်ဆေးတဲ့ဘိုင်းတွေနောက်တစ်ခါဟိုဘက်ကိုကျွန်တော်တို့လွှဲပြောင်းမှုအတွက်စားရစားတဲ့ဘိုင်းဆိုင်ရာပြင်ဆင်ရမယ့်ဘိုင်းတွေနောက်တစ်ခါဒီတရုတ်နိုင်ငံရဲ့ license ခွင့်ပြုချက်ရရှိဖို့ကိစ္စလေးတွေအဲ့ဒါလေးတွေကျွန်တော်တို့အချိန်ယူအောင်ပါပေါ့။အကြမ်းမင်းတော့ကျွန်တော်တို့မှန်းတာတော့တစ်လလောက်တော့ကြာမှာပေါ့နော်။အဲကိုတို့ကလည်းဒီဘက်ကမူဆယ်နေဆက်လမ်းကြောင်းကိုပြန်ပြီးတော့ပွင့်စေခြင်းလေ။ဟိုတောင်သူလယ်သမားတွေအကျိုးစီးပွားအတွက်ကောစံစားပါးစည်းဝဲတည်ငြိမ်မှုအတွက်ပေါ့နော်
တရုတ်ယူနန်ပြည်နယ်ရွှေချကုမ္ပဏီနဲ့မြန်မာကြားကုန်ပစ္စည်းချင်းဓာတ်ရိုက်ဖလှယ်ရောင်းဝယ်ဖို့ April 27ရက်ကနေပြီးတော့မှပနမအဆင့်နားလည်မှုစာချုပ်လွှာရေးထိုးခဲ့ပြီးအဲ့ဒီနောက်ပိုင်းအသေးစိတ်ကိုထပ်မံဆွေးနွေးခဲ့ကြပါတယ်မြန်မာမူဆယ်ဘက်ကစံတကြားပြောင်းတဲ့တခြားလေယာထွက်ကုန်တွေနဲ့တရုတ်ယူနန်ဘက်ကလေယာသုံးစက်ပစ္စည်းဓာတ်မြောစာတန်တမဏိတွေတံမိုးတူကုန်ပစ္စည်းချင်းလဲလှယ်ဖို့ဆွေးနွေးခဲ့ကြတာပါမူဆယ်စံကုန်တွေကတော့စံရောင်းဝယ်နေရာမှာငွေသားနဲ့ပဲရောင်းဝယ်လုပ်ဖို့တောင်းဆိုခဲ့တဲ့အတွက်အခုစံဝယ်ယူရတဲ့အခါမှာရွှေငွေနဲ့ပဲဝယ်ဖို့သဘောတူညီမှုရခဲ့ပါတယ်။မူဆယ်စံကုန်စီတိုင်းဒူးဥက္ကဋ္ဌဦးမင်းသိန်းကအခုလိုပြောပါတယ်။
တော့ပရမကြတော့ဘာသာစနစ်တော့ခေါ်တယ်ကွန်ပလိုင်းတဲ့စနစ်ကိုဒီကလက်မခံဘူးဘူးဆယ်မှာရှိတဲ့ဗမာကွန်ပလိုင်းရတော့လက်မခံဘူးဝေသားပဲလုပ်ချင်တယ်ဝေသားလုပ်ချင်တော့ကျွန်တော်ဘာသာစနစ်ကလည်းကျွန်တော်မဖြစ်ဘူးဝေသားစနစ်နဲ့တော့လုပ်ပါဆိုတော့အဲ့ဒါဆိုရင်ဟိုတပ်တပေးလို့ဆက်ပြီးမဆုတ်သေးဘူးပထမအဆင့်တပ်တပေါင်းကိုဆက်ထုတ်မယ်ဆိုတပ်တပေါင်းကအပြတ်ချုပ်ပါလုပ်ချင်တယ
်အခုနှစ်ထဲမှာတရုတ်နိုင်ငံရဲ့စံပူရှာမှုကလည်းခါတိုင်းထက်များနေတဲ့အတွက်စံတန်ချိန်တန်းတရာကျော်ကိုပြပတင်ပို့ဖို့အထူးသဖြင့်ရုရှားနိုင်ငံကိုတင်ပို့သွားဖို့ရှိနေပါတယ်မြန်မာမူဆယ်ဘက်ကနေကုန်းတင်ပိတ်ယူနန်ပြည်နယ်ကိုတင်ပို့မဲ့စံတွေဟာအဓိကအားဖြင့်စံမှုကုန်ကြမ်းအတွက်ဝယ်ယူရာဖြစ်လို့တရုတ်ရဲ့စံပူရှာမှုအပေါ်မှာစိုးရိမ်စရာမရှိနိုင်ကြောင်းမူဆယ်၁၅မိုင်ကုန်းသွေးစကန်ဒူဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ
်ကျွန်တော်တို့ကအဓိကအောက်မှာချက်ကယူနန်ပြည်နယ်ကုန်းတင်ပိတ်ဒီသွားဖြစ်နေတယ်စိုက်ကြိုးရေးကဒီလောက်မစိုက်တဲ့အတွက်ကိုကျွန်တော်တို့ပကပဲဝယ်ယူသုံးဆွဲနေရတာပေါ့ကုန်းကန်းတဘောမျိုးသုံးဆွဲတာများတာပေါ့ဒီဘက်ကတော့နောက်ပိုင်းတော့ရှိကောင်းရှိလာနိုင်တယ်ပေါ့နော်။ဒါမဲ့အခုချိန်ကြီးကတော့ကျွန်တော်တို့ဘက်ကတုံးနေစံနေရသူတို့ရှိမှဒီစံကောင်းဆွဲတို့ရဲချက်တာတို့ဘာလို့တုံးနေအနေထားမျိုးပေါ့
။ကီလို50ဘာရဲ့စံတဲကြီးကိုမူးဆဲအထိုင်စေးရွှမ်းဝေးတရားတရားနဲ့သဘောတူညီမှုရထားရဲ့လို့မူးဆဲစံကုန်တဲ့တချို့ကပြောနေကြပေမဲ့လည်းဒီဈေးနှုန်းကအမှန်မဟုတ်ပဲတကယ်သဘောတူညီထားတဲ့ဈေးနှုန်းထက်နည်းနေကြောင်းစံစွားအသိချုပ်တောင်းရှိသူတို့ကပြောပါတယ်ဖေဖော်ဝါရီ25နောက်ပိုင်းကစလို့ယူနန်အစိုးရတရားမဝင်မှောင်ဟိုတားဆီးစီမံချက်တွေကြောင့်မူဆယ်နယ်စပ်ကုံသွေးစခန်းမှာပိတ်မိနေတဲ့စံတွေဟာတန်ချိန်6000လောက်ရှိပါတယ်။မြန်မာနယ်စပ်ကုံသွေးစခန်းကနေတစ်နှစ်ကိုစံတန်ချိန်2တန်းလောက်တရုတ်ကိုတင်ပို့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗန္နာနှစ်မှာမြန်မာနိုင်ငံကပြည်ပကိုစံနဲ့စကွဲတင်ပို့ရတဲ့တန်ချိန်ဟာ3တန်းကျော်လောက်တင်ပို့ခဲ့ပေမယ့်အခု2019မှာတော့တန်ချိန် 1.8 တန်းလောက်ပဲတင်ပို့နိုင်လိမ့်မယ်လို့မြန်မာနိုင်ငံစံစွားအသင်းချုပ်ကခန့်မှန်းထားပါတယ်။
ကိုယ်စားထက်စုံစမ်းတင်ပြခဲ့တာပါရှင်အခုတော့မြမပြည်ပဲခူးတိုင်းအတွင်းမှာကျောင်းနှစ်ကျောင်းကိုကျောင်းစတင်ဆောင်တွေဆောက်လုပ်လှူဒန်းပေးခဲ့တယ်ဆိုတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ရှင်အမေရိကန်လူမှုရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Built a School in Burma ဆိုတဲ့အဖွဲ့ကပဲခူးတိုင်းဒေသကြီးတနက်ပင်မြို့နယ်မှာရှိတဲ့စတင်ကျောင်းနှစ်ကျောင်းမှာစတင်ဆောင်တွေဆောက်လုပ်လှူဒန်းခဲ့တာပါဒီကနေ့မနေ့ပိုင်းကဒီအမေရိကန်တန်ယုံဒုတိယအကြီးအကဲကိုတိုင်တွားရောက်ပြီးတော့ဒီစာတင်ဆောင်တွေကိုဖွင့်လှစ်ပေးခဲ့ပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင
်ပဲခူးတိုင်းဒေသကြီးအရှိတ်မှာရှိတဲ့တနက်ပင်မြို့ကအကြီးအကဲပညာအထက်တန်းကျောင်းရဲ့တော်ပုတ်စုချေးရွာကစာတင်ကျောင်းတွေကိုအမေရိကန်လူမှုရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bit is School in Burma ဆိုတဲ့အဖွဲ့ကစာတင်ဆောင်တွေလှူဒန်းတာဖြစ်ပါတယ်Bit is School in Burma ဆိုတဲ့အဖွဲ့ဟာမြန်မာနိုင်ငံကစာတင်ကျောင်းတွေမှာအခမဲ့လာရောက်စာတင်ကြနေတဲ့ဒီစကပ်စေနာဝန်ထမ်းတွေဖြစ်ပါတယ်စေနာဝန်ထမ်းတွေအနေနဲ့လာရောက်ဆက်တင်ကြပေးရုံတင်မကပဲပညာရေးအခန်းကဏ္ဍကိုနိုင်ငံတော်ကမြှင့်တင်နေချိန်မှာအခုလိုလှူဒန်းပေးတဲ့အတွက်ကျေးဇူးတင်ကြောင်းပဲခူးတိုင်းတနက်ပင်တို့ကိုယ်စားလှယ်ဒေါက်တာစွန်းညိုဝင်းကအခုလိုပြောပါတယ်
ဟုတ်ကျွန်တော်တို့ပညာရေးဘဝအနေနဲ့ရတော့ဗျာဒီကလေးတွေကတကယ် native speaker တွေနဲ့တရားတဲ့အခါကျတော့အတန်တွဲအတုံးနှုံးတွဲတင်ယူမှုစနစ်ဒါရအများကြီးကျွန်တော်နဲ့ကြွားချရတယ်လေအဲ့တော့တရားတဲ့ကျွန်တော်ကလေးတို့ကရန်ကျုပ်ရှိတယ်ခင်ဗျာဒါတစ်ခါပိုင်းပေါ့နော်ဟိုဒါတော့လက်ရှိကဒီ program ကိုကျွန်တော်တို့ကလက်ရှိအကောင့်နဲ့ပို့ပြီးတဲ့ကျွန်တော်တို့ဟိုအစိုးရအဖွဲ့နဲ့ပညာရေးကတာဝန်ရှိသူတွေရောဒါကိုလာကူညီတဲ့ဟိုဟို volunteer ဆရာဆရာမတွေရောကျွန်တော်တို့ကများစွာဟိုတကယ်ကုန်လေးကြီးပါလေကျေးဇူးလည်းတင်ပါတယ်တကယ်လည်းမြေရှင်ကြီးပါရမ်းချိုးရှိပါတယ်ဒါတစ်ဖက်ပါနော်နောက်တစ်ခုကတော့ကျွန်တော်ဒီကျောင်းလှူတဲ့ကိစ္စပေါ့ဟိုကျောင်းလှူတာတော့ကျွန်တော်ကျောင်းနေမှာတကယ်တောက်လျှောက်လုပ်နေရပဲဒီနောက်ပညာရေးစနစ်ကိုအဆင့်နှစ်တက်ဖို့ဆိုနိုင်ငံတော်ကလည်းအကြက်တွေကိုတိုးပြီးတော့တုံးနေရပဲဒါပေမဲ့ဟိုတိုးပြီးတော့တုံးနေဆိုမှလည်းတကယ်လုံလောက်တဲ့ဟိုအချိန်ကြီးအချိန်ဆောက်တွေမရှိသေးတဲ့အချိန်မှာတော့ဒါဟိုအခုလိုလူချင်းတွေများစောင့်ဆောင်ပေးတာပဲကျွန်တော်မှဝမ်းသာလာပါတယ်
အမေရိကန်တန်ယုံဒုတိယအကြီးအကဲဂျော့စစ်ပလီကလည်းနိုင်ငံတော်ဝန်ကကလေးငယ်အားလုံးအတွက်အရေးအသေးပြည့်ပညာရေးပံ့ပိုးနိုင်ရေးဆိုတဲ့မြန်မာအစိုးရရဲ့ဖော်ဆောင်ချက်မှာပါဝင်ခွင့်ရတဲ့အတွက်ဂုဏ်ယူမိတယ်ဆိုပြီးဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ Peace Corps အဖွဲ့ဟာ2016ခုနှစ်ကစတင်ပြီးမွန်ပြည်နယ်ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသတွေကစာသင်ကျောင်းတွေမှာစာသင်ကြားပေးနေတာဖြစ်ပါတယ်။စေနာဝန်ထမ်းအယောက်60ဟာတာဝန်ထမ်းဆောင်တာဟာဒီလဆိုရင်ပြီးဆုံးမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုကောင်းစားဟင်းပြပြသားတာပါရှင် VOA ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုနှာစင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇွန်လ3ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊ Blogger ပြောသမျှအစီအစဉ်မှာတော့ကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web Company ကစတင်နေတာနဲ့ပတ်သက်လို့အခုလိုကြားကြရမှာပါ
။ There are in Mexico 120,000 schools that don't have connectivity. And if you're going to have a child who's going to be
one web company ရဲ့အမှုဆောင်ညွှန်ကြားရေးမှူးရှင်းလင်းပြောကြားချက်နဲ့အတူနှာစင်ကြရမှာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းနှာစင်နိုင်ပါတယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနှာစင်ကြရအောင်ပါ။မြန်မာအစိုးရကမော်တော်ကားတင်သွင်းမှုမူဝါဒပြောင်းလဲလိုက်တာကြောင့်နိုင်ငံခြားကားထုတ်လုပ်ရေးလုပ်ငန်းတွေပြည်တွင်းမှာဝင်ရောက်ယင်းနှီးမြှုပ်နှံလာကြလို့မြမမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ်။လက်ရှိမှာအမေရိကန်၊ဂျပန်၊ကိုရီးယားအပြင်တရုတ်ကုမ္ပဏီတွေကပါပြည်ပကကားပစ္စည်းတွေတက်ယူလာပြီးပြည်တွင်းမှာတက်ဆင်ထုတ်လုပ်လာတာကြောင့်အလုတ်အကင်အခွင့်အလမ်းများများစားစားမရှိသေးဘူးဆိုပေမဲ့နောက်ပိုင်းမှာတွင်ကျဲလာလိမ့်မယ်လို့လည်းရှုမြင်ကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိမ်းကြီးထိုက်ကတင်ပြထားပါတယ်ရှင်။
တခါနဲ့ဆယ်ခုနှစ်ခုနှစ်ကတော့ကားတည်းဈေးကမှရောင်းအားဈေး 7,000 လောက်ရှိတာပေါ့နော်။2018မှာတော့ဈေး 18,000 လောက်ရောင်းသွားတယ်။ကားတည်းကတော့ရောင်းအားပုံများလာတဲ့ပုံမှာရှိတာပေါ့နော်။အဲ့လက်ရှိကျွန်တော်အစိုးရအနေနဲ့လည်းဒီညမောင်းတင်လင်းကို2018ခုနှစ်ကစပြီးတွေ့လိုက်တယ်။နောက်ဒုတိယတစ်ခုကကျတော့ကျွန်တော်တို့အရေးရန်ကုန်လိုင်းဆင်ပေါ့နော်။ရောင်းလမ်းစဉ်ခြားထားမှုတွေပိတ်ထားတာတော့လေးလောက်ရှိပြီပေါ့နော်။အဲ့ဒီချက်တွေကြောင့်ဆိုတော့ဒီကားတက်ဈေးကတော့ပိုဖြင့်ပြောလာတယ်လို့ပြောရှိတယ
်။အခုဆရာရှိုးရူးကတော့ကားတက်စိတ်ကအစ်စ်ပါဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ရော
ကားတက်မှာတော့မှ2မျိုးရှိတာပါဆရာမရေ။တစ်ခုကကြတော့ဘီဘာနေရှင်နေတဲ့ဟာပေါ့နော်။နောက်တစ်ခုကဘီရင်းမှာထုတ်လုပ်တဲ့ SKD ထုတ်လုပ်တယ်ဆိုတာဟာရှိတော့။ဒီကတော့ရန်ကုန်တိုင်းဆိုအနေနဲ့ကဘီရင်းမှာထုတ်လုပ်တဲ့ကားတွေပဲရန်ကုန်လမ်းစဉ်ပြီးတာပေါ့နော်။အဲပြီးရတဲ့အကြောင်းမျိုးလည်းရှိတော့ဘီရင်းထုတ်လုပ်တဲ့ဟာပို့ပြောမှာအားကြာနာကျွန်တော်တို့လည်းနေပြည်ရင်းထုတ်လုပ်တဲ့တစိတစ်ခုဖြစ်တဲ့ခုနကစိုးကြီးဆိုတဲ့တစိတစ်ခုကိုကျွန်တော်ကပြည်ရင်းမှာတက်ဆင်ထုတ်လုပ်ဖို့ပြီးရတဲ့ကလုံခဲ့တဲ့5လလောက်အစပြီးစီစဉ်ရခဲ့တာပေါ့နော်စိုးကြီးတစိတ်ကတော့ကျွန်တော်က brand တစိတ်ကတော့တရုတ် brand နဲ့တိုးတော်လည်းပဲသူကဒီရုပ်ပြီးမှာ Mitsubishi နဲ့တရုတ်ကုမ္ပဏီနဲ့ဆက်ဆက်လုပ်ခဲ့တာလုပ်ထားတဲ့ဟာဟို engine တို့ gearbox ဆိုတာတရုတ်မှ engine ကတော့ Mitsubishi ဖြစ်တာပေါ့ကျွန်တော်ပြောပါပြီမှာတော့ကျွန်တော်တို့ဒီမြန်မာမျိုးသားတွေပိုင်ဒီကုမ္ပဏီတွေနဲ့တကုံအမန်တစ်ဆိုတဲ့ကုမ္ပဏီနာမည်နဲ့ကျွန်တော်ကတရားရရင်တော့ညီမနဲ့မလုပ်ပြောမှာပြင်းပြင်းမှထုတ်လုပ်တဲ့ကားမျိုးစားတစ်ခုဖြစ်တာ
Toyota တို့ဘာလို့ဝင်လာတဲ့ကိစ္စကရောအဓိကအခွန်ကိစ္စပဲလားဆရာဘလို့အကြောင်းချက်တွေပါနိုင်ပါလဲ
အခွန်ကတော့ incentive ကတော့ပြီးတာတစ်ခုပဲဒုတိယချက်ကတော့ရန်ကုန်တိုင်းဆင်ရဖို့အဓိကကြားဟိုကဒီဘားအတွင်းနဲ့ကားတွေရန်ကုန်တိုင်းဆင်မရဘူးပေါ့ရန်ကုန်တိုင်းဆင်ယူမယ်ဆိုရင်ကျွန်တော်ကရေရောင်းတစည်းကိုဝယ်ပြောမှာအစိုးရကပ်ပြီးတော့ရေရောင်းပါမစ်ဆိုတဲ့ဟာနဲ့ကျွန်တော်ကဒီရောင်းလဲဆင်ရတယ်။လက်ရှိရဲအနည်းဆုံးဟိုဝယ်350ဒေါ်လာ1000နီးပါးလောက်ကျွန်တော်ကုန်များစီရှိတယ်။ဒီနေ့မှာထုတ်တဲ့ကားတွေကဒီရောင်းလဲဆင်ရတယ်ပဲကြောင့်မလို့အဲ့ဒီ incentive တော့ရတယ်ပေါ့နော်
။ဒီတွင်းမှာတက်ဆင်ထုတ်လုပ်နေတာဘယ်နှစ်ခုလောက်ရှိပါပြီလဲ
။တက်ဆင်ထုတ်လုပ်ဖို့လုပ်နေတဲ့ကုမ္ပဏီကတော့10ခုတော်လောက်ရှိတယ်။တကယ်တမ်းတက်ဆင်ထုတ်လုပ်နေရတော့ကျွန်တော်ကဟို Suzuki ရှိတယ်နောက်တော့ Nissan ရှိတယ်နောက် Kia ရှိတယ် Honda ရှိတယ်နောက် Ford ရှိတယ်နောက်တော့ Li Fan ဆိုတဲ့ brand ရှိတယ်နောက်ကျွန်တော်တို့ Sony ဆိုနော
်
တော့ဆိုတော့အကြမ်းင်းဒီ market ထဲမှာတကယ်ထုတ်လုပ်နေရတာ9ခုလောက်ရှိတယ်ဟိုကျန်တဲ့ကားထုတ်ဟိုဟာရော MNC တင်ထားတဲ့ဟာရှိတယ်နောက်ပြီးခဲ့တဲ့ရက်ပိုင်းမှာလည်း SC Auto ဆိုပြီးတော့မှ body painter ပေါ့သူကတော့ bus ကားတွေကို body paint လုပ်တာရှိတယ်နောက်ထပ်လုပ်ဖို့လုပ်နေရတော့ဒီ bus ထုတ်ဖို့တော့လုပ်
ဟုတ်ကဲ့
ကျွန်တော်မြင်ရတော့ဂျန်နဲ့တရုတ် brand ကြီးလည်း ချက်ပြီးတော့မှပြည်တွင်းထုတ်လုပ်မှုတွေအခုတော့ပို့ပြီးတော့မှစီစဉ်လာကြတာတွေ့
ဒီပြည်တွင်းမှာဒီမော်တော်ကားဒီတက်ဆင်ထုတ်လုပ်တဲ့အခါရောက်တော့အလုတ်ကင်ဖန်တီးပေးနိုင်မှုပေါ့လေအရင်ကလုံးဝမရှိရတဲ့ဆိုင်တော့ရှိလာတာပေါ့ဒါပေမဲ့ဘယ်လောက်ရှိပါသလဲရှင
်ကျွန်တော်တို့ဘာပဲပြောလို့ဆိုင်ရုံတစ်ခုဆိုရင်ဘာစူးစူးကြီးလို့ကြီးတဲ့ဆိုင်ရုံဆိုရင်တော့အလုတ်သမား200ကျော်လောက်ရှိတာပေါ့နော်ဂျပန်လူမျိုးကတော့ management level မှာ4-5ယောက်ပဲရှိတယ်ဟိုတန်းနဲ့ကျွန်တော်တို့ဆိုင်ရုံဟိုထုတ်လုပ်မှုမများတဲ့ဆိုင်ရုံဆိုတော့အများဆုံးတော့100ကျော်လောက်တော့ရှိနေကြပါဘူးအလုတ်ကင်ခွင့်လန်းတော့ပုံကြီးကျွန်တော်ရှိလာနောက်ဒုတိယချက်ကအရေးကြီးတာကျွန်တော်တိုင်းပြည်မှာဟိုအိနီးယားနဲ့ပတ်သက်ပြီးဒီ R&D တို့ဟာမျိုးစက်မှုတက်ကတူလိုနည်းပညာတက်ကတူတွေရှိတယ်။အဲဒီမှာဒီအော်တိုမိုဘိုင်းနဲ့ပတ်သက်တဲ့ဘွဲ့တွေရတာရှိတယ်။မက္ကနီကရတာရှိတယ်။အဲဒီလူတွေကနေတော့ဘာမှလုပ်စရာမရှိဘူး။ဒါ workshop မှာသွားလုပ်နေတယ်လို့ကြား workshop နဲ့တကယ်တမ်းကျတော့မလုပ်ရှင်ရဘူးပေါ့နော်။အဲ့ဒါသူတို့အတွက်ကဘာပဲပြောကျွန်တော်တို့ကတက်တဲ့ပညာနဲ့အခုကားဆဲုံတွေပေါ်လာတဲ့အတွက်ကြောင့်မို့သူတို့တက်တဲ့ပညာကိုအသုံးချမယ့်နေရာလေးရတာတော့မြင်တော့ကျွန်တော်တို့မြင်တာတော့ဒါလည်းဘာပဲပြောကျွန်တော်တိုင်းမျိုးတွေလားလားကောင်းတော့အော်လက်ရှိကတော့ SKG ဆိုတော့ကျွန်တော်တို့ကအများကြီးရောလူမလို့သေးဘူး။တော့ကျွန်တော်အစိတ်ပိုင်းတွေကိုပြပတင်သွင်းတဲ့ဟာမျိုးရှိရပါတော့။အဲနောက်တစ်ခုရဆင့်သွားရင်ကျွန်တော်တို့က CKD ခေါ်တဲ့ Complete Note တော့ဆိုရင်လောက်ကန်ခွင့်လန်းပုံများလာမယ်။နောက်တစ်ဆင့်သွားရင်ကျွန်တော် Localization ဆိုရယ်ကျွန်တော်ပြည်ရင်းထုတ်ပစ္စည်းတက်ဆင်ထုတ်လုပ်မယ်ဆိုရင်တော့ကျွန်တော်တိုင်းပြည်ရပို့ပြီးတော့မှဒီ Auto Industry ကပုံကြီးဖွင့်လို့လာမယ်။လောက်ကန်ခွင့်လန်းပုံကြီးများမယ်။နည်းပညာကူးကြောင်းမှုပုံများလာမယ်လို့မြင်ပါတယ်။
ဆရာနောက်တစ်ခုကဈေးကွက်ထဲမှာရောက်တော့အရင်ကတော့ဒါဂျပန်ကားဟောင်းတွေအဓိကလာကြမယ်ထင်ပါတယ်ဆိုတော့အခုကားသစ်တွေထိုးဖောက်တဲ့နေရာမှာရောဈေးကွက်အကျိုက်ဘယ်လိုရှိပါသလဲရှင
်ဈေးကွက်ပြောင်းလဲလာပါဂျပန်ကားဟောင်းတွေကကျွန်တော်ဟို2018ခုနှစ်ကစပြီးကျင်းနေမပြူတော့ဘူး2019ဆိုအရင်တော့အတွင်းခဲ့တဲ့ဂျပန်ကားဟောင်းတွေဖြစ်တယ်အဲ့တော့ဂျပန်မှာလည်းယူရွှေတဲ့အပြင်ဗမာပြည်မှာလည်းတခါဒုတိယအကြိမ်ဗမာပြည်မှာတုံးထားတဲ့အဟောင်းဖြစ်တဲ့ဟာတွေဈေးကွက်ထဲမှာလဲနေရောကားရဲ့သူ့ကားတွေကတော့ဒီဟိုစုပ်တဲ့အနေအထားမျိုးရှိလာတာမဟုတ်နော်ဒီထဲမှာလည်း၄-၅နဲ့၃-၅နဲ့ကားတွေဖြစ်တယ်။ဟောရဟုန်းလည်းဆင်းရလုံးရဲ့၄နှစ်ကျော်ပိတ်တာအဲ့တော့ကားအောင်စီးမဲ့လူချိုးရတာအောင်ရင်းပြန်လည်ရင်းဟောင်းကြီးဝေးလာတယ်လို့တော့မလို့ကားအစ်စ်ဘက်ကိုကျွန်တော်ပူပြောင်းလာတယ်။နောက်ဒုတိယချက်ကကားအစ်စ်တွေကလည်းဒီထဲမှာထုတ်လုပ်တဲ့အတွက်ကြောင့်မလို့ဈေးနှုန်းသက်သာတဲ့အနေအထားရှိတာ။အဲ့ကြောင့်ကျွန်တော်တို့မြင်တာကလက်ရှိလူတွေရဲ့ mindset မှာတော့ကားအစ်စ်ဈေးကွက်ကိုဖြည်းဖြည်းပူပြောင်းလာတယ်လို့မြင်ပါတယ်။
ခုကဒီကားအစ်စ်တွေမှာဒီဘက်နိုင်ငံတွေမှာတော့ဟိုဘမ်ဘာ2ဘမ်ဘာဟိုအမခံပေးတဲ့ဟာမျိုးမိုင်လေ့ချ်ဘလောက်ထိအောင်အမခံနဲ့9000ထိအောင်ထိဟိုပြတ်သမျှအကုန်ပြင်ပေးတဲ့အမခံနဲ့ဆိုတဲ့ဟာမျိုးတွေရှိကြပါတယ်အဲ့ဒီတည်းကကားအစ်စ်ဈေးကွက်မှာရောဒီလိုအမခံချက်မျိုးရှိပါသလား
ဟုတ်ကဲ့ကျွန်တော်ကားအစ်စ်အားလုံးဒီပါလို့ခုနကဆရာမပြောတဲ့ဒီလိုတစ်သိန်းနဲ့ဒီ3နှစ်အမခံပါပါပုံမှန်စစ်ဆေးတဲ့အခါမဲ့စစ်ဆေးတာပါမန့်6 month ဝိုင်းရတယ်မျိုးတွေရှိတ
ယ်အခုအဲ့တော့ဈေးကွက်အကျိုက်ကတော့အစ်စ်ကိုပို့ပြီးတော့ကြိုက်လာတဲ့အစ်စ်ဘက်ကိုပို့ပြောင်းလာတဲ့သိတာတဲ့အနေအထားမျိုးရောရှိပါလားဆရာ
ဟုတ်ကဲ့ခုန2018နဲ့18မှာအစ်စ်ဈေးကွက်လောင်းဝါနှစ်ဆပြတ်လာ 100%
ဟုတ်ကဲ့အဲ့ဒါအဟောင်းလုံးဝမဝင်တော့လို့လား
အဲအဟောင်းဝါလေခုနဟိုညာမောင်းတင်လင်းဝင်ပြုတော့ကျွန်တော်တို့ကကြိုက်တာလေဗမာရဲ့ကြိုက်တဲ့အဟောင်းဝါဂျပန်ဒိုမက်စစ်ယူစခုပဲကြိုက်တာကျန်တဲ့ကားတွေကိုကျွန်တော်တို့အတိတ်မှာကြိုက်ကြအောင်အဲဒီဟောင်းတင်တဲ့ကညာဘောင်းကတင်ပြီးပြေးကြတဲ့တစ်ချက်ပေါ့ဒုတိယအချက်ကတော့ရန်ကုန်လမ်းစဉ်ပြေးထားတဲ့တို့ရောက်မှုရန်ကုန်လမ်းဆရာ၄နှစ်လောက်ကြာပြေးထားတာရှိတယ်။အဲဒီအချင်းသုံးမယ်ဆိုရင်ခုနကကျွန်တော်ကရှင်းတာတို့ဒိဋ္ဌိက50ထပ်သုံးရမယ်ဒီကြောင်းပေါ့အဲဒီအကြောင်းညကြောင်းဖြစ်တယ်။နောက်တစ်ချက်ကတော့ဒီပြည်ထဲမှာထုတ်လုပ်တဲ့ကားတွေရဲ့ဒါတွေပို့ပြီးတော့မှအခြေအနေများလာတယ်။ဈေးကျဆရာပူကောင်းလာတယ်သူတို့ရဲ့ service ပူကောင်းလာတယ်အဲ့ဒီချက်တွေကြောင့်ကျွန်တော်ကရန်ကုန်မှာသုံးဆမှုပုံညားလာတာ
မတ်တင်ဂီထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင
်ဒီမှာဒရင်းမီဒီယာတွေနဲ့တရင်းသမားတွေအပေါ်ဝေဖန်တက်ခိုက်တာတွေအခုနောက်ပိုင်းမှာအတော့ကိုများလာတဲ့ပြင်ဆူဆူရွရွပြောဆိုထုတ်နှက်တာတွေမကြာခဏတွေ့လာရပါတယ်အထူးသဖြင့်ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဘက်ပေါင်းစုံကဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်ဒီလိုအခြေအနေဘာကြောင့်ဖြစ်လာရလဲလို့ကျွန်တော်တို့ VOE သောတာရှင်တွေယူဆကြပါသလဲဒီကနေ့ကမြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍပေါ်သောတာရှင်တို့ရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါ ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်လည်းကိုဆွေးနွေးကြတာကိုလိုရင်းတူရှင်းရေးပြီးစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA ရဲ့ Facebook မှာလည်းရေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ်ည
အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရပါမယ်ဘလော့ပဲဝေးလံခေါင်ပြတဲ့နေရာမှာရှိနေကြပါစေကမ္ဘာပေါ်မှာရှိသမျှလူတိုင်းအင်တာနက်ချိတ်ဆက်နိုင်ဖို့ One Web ကုမ္ပဏီကစတင်နေပါပြီအဝိရှော်ဆက်တလုံးလောက်သာရှိတဲ့ဆက်သွယ်ရေးဂျိုရုအလုံး2000လောက်ကိုအကာသာတဲ့လွှတ်တင်ပြီးတော့ကွန်ရက်ဖြန့်ပေးမှာဖြစ်ပါတယ်ကျောင်းတွေဆေးရုံတွေအလုံးအင်တာနက်ချိတ်ဆက်နိုင်ကြဖို့ရည်ရွယ်ချက်နဲ့ One Web ကြိုးစားနေတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးမှာပါရှင်
ဘာဘောမှာရှိသမျှလူတိုင်း2025ခုနှစ်မကုန်ခင်မှာဒီဂျစ်တယ်အသိပညာကွာဟမှုမရှိစေရအောင်ဆိုပြီးတော့အင်တာနက်ချိတ်ဆက်သုံးနိုင်ဖို့အတွက် One Web ကုမ္ပဏီကတော့ဂျိုဒူးတွေအာကာသာနဲ့လွှတ်တင်နေပြီကိုသားညွန်ဦးရေ
ဆက်သွယ်ရေးဂျိုဒူးတွေကနေပြီးတော့တကဘာလုံးနေရာလွတ်မကြအောင်လို့အင်တာနက် signal ပေးနိုင်ရမယ်ဆိုရရွေချင်းနဲ့ One Web ကုမ္ပဏီကအဝိရှော့ဇက်အရွယ်လောက်ပဲရှိတဲ့ဂျိုဒူးတွေလုတ်ပြီးတော့အာကာသာတွေကိုလွှတ်တင်နေတာမဟုတ်လားမဆင်မမော
ဂျိုရုအလုံးပေါင်းထောင်ထဲချီလွှတ်တင်ကွန်ရက်ဖြတ်မဲ့အစီအစဉ်နဲ့ပထမဆုံးဂျိုရု6လုံးကိုတောင်အမေရိကတိုက်ထဲကပြင်သစ်ပိုင်နဲ့ဂီယာနာဒေသကနေပြီးတော့ဖေဗရီလကပဲလွှတ်တင်ခဲ့တယ်လေဂျိုရုတွေအာကာသာရဲ့ရောက်သွားတဲ့အချိန်မှာဘလောက်တောင်မှစိတ်လှုပ်ရှားခဲ့ရတယ်လဲဆိုတာကို Virgin လေကြောင်းလိုက်အပါအဝင် Virgin Group ကိုတည်ထောင်တဲ့ Sir Richard Branson ကပြောပြပါတယ် One Web ရဲ့အစီအစဉ်အောင်မြင်အောင်လို့ငွေကြေးထည့်ဝင်ထောက်ပံ့သူတွေထဲမှာသူလည်းတယောက်ပါပါတယ်သူဆိုလို့ရှိရင်ဒေါ်လာတန်း2000လောက်ကိုထည့်ဝင်ထားတာပါ
Today we're putting 6 satellites into space with OneWeb and it was very important it's part of a constellation ultimate 2000 satellites
ကျွန်တော်တို့ဒီနေ့ OneWeb နဲ့ဂျိုရု6လုံးလွှတ်တင်နိုင်ခဲ့ပါတယ်ဂျိုရုအလုံးပေါင်း2000ကျော်လွှတ်တင်ဖြန့်ကျက်မဲ့အစီအစဉ်နဲ့မို့တိတ်ကိုအရေးကြီးပါတယ်လွှတ်တင်ပေးတဲ့ rocket ဒုံးမြန်ကနေဂျိုရုတွေအောင်မြင်မြင်နဲ့အာကာသထဲခွဲထွက်သွားနိုင်ပြီလဲဆိုရောအားလုံးပျော်ပြီးအကြီးအကျယ်အောင်ပွဲခံကြတော့တာပါပဲ
လက်ရှိကမ္ဘာပေါ်မှာမျက်နှုံးမြင့်အင်တာနက်မသုံးနိုင်ကြတဲ့သူပေါင်းတန်းနဲ့ချီရှိနေကြသေးတယ်။အထူးဖြင့်ကြေးလက်ဒေသတွေဝေးလံခေါက်ဖျားတဲ့ရက်တွေမှာအင်တာနက်မသုံးနိုင်ကြသေးဘူး။အဲ့ဒီလူတွေအားလုံးအင်တာနက်သုံးနိုင်ဖို့သူတို့ကရည်ရွယ်လုပ်နေကြတာဗျ
။အထူးသဖြင့်ဒီလူငယ်တွေအင်တာနက်သုံးနိုင်ကြအောင်လို့ကျောင်းတွေမှာအင်တာနက်ချိတ်ဆက်နိုင်ကြအောင်လုပ်ပေးနေတာပဲရှင်။အင်တာနက်သုံးနိုင်မယ်ဆိုလို့ရှိရင်အွန်လိုင်းပေါ်ကနေပြီးတော့သိချင်သမျှအချက်လက်တွေကိုရယူလေ့လာနိုင်မှာမို့လူငယ်တွေရဲ့အနာဂတ်အတွက်အရေးကြီးတယ်လို့ဆိုပြီးတော့သူတို့ကစူးစမ်းနေကြတာပဲ။
OneWeb ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Adrian Stecker ကဆိုရင်ဒီနေ့ခေတ်မှာအင်တာနက်မသုံးနိုင်လို့ရှိရင်တပန်းရှုံးနေပြီဆိုပြီးတော့အခုလိုပြောတယ်ဗ
ျ There are in Mexico 120,000 schools that don't have connectivity and if you're going to have a child who's going to be a participant in the modern economy and have opportunities they have to be connected it's not a choice
Mexico နိုင်ငံမှာဆိုရင် internet ချိတ်ဆက်မသုံးနိုင်သေးတဲ့ကျောင်းပေါင်း3,200လောက်ရှိပါတယ်ကလေးတယောက်ကကစ်သစ်စီးပွားရေးမှာတနေ့ပါဝင်လာနိုင်မှုအခွင့်အလမ်းနေရှိနိုင်မှုဆိုရင် internet သုံးတက်ဖို့လိုပါတယ်အဲ့ဒါကရွေးချယ်စရာကိုမဟုတ်တော့ပါဘူးလိုအပ်မှုတစ်ခုကိုဖြစ်နေပါပြီ12နှစ်လုံးကျောင်းတက်ပြီးတော့ internet မသုံးနိုင်သူနဲ့ internet ချိတ်ဆက်သုံးနိုင်တဲ့ကျောင်းကကလေးတွေနဲ့ရှင်လိုက်တဲ့အခါအမြင်တွေလုံးဝကွာသွားပါတယ်စီးပွားရေးတိုးတက်ဖို့ဆိုရင်အသိပညာလိုတယ်အချက်လက်တွေကိုလွယ်လွယ်ကူကူရှာဖွေတတ်ဖို့လိုပါတယ်ဘယ်နေရာမျိုးမှမဆိုဆက်သွယ်ချိတ်ဆက်နိုင်ဖို့လိုပါတယ်ခင်းနဲ့အညီဖြစ်နေဖို့လိုပါတယ
် One World Company ကဂျိုရုပေါင်းအလုံး600ကျော်ကိုအရင်အာကာသကိုလွှတ်တင်ထားမယ်နောက်ကျလို့ရှိရင်တော့ဒီဂျိုရုစုစုပေါင်း2000လောက်ထိတိုးပြီးတော့မှအင်တာနက်ချိတ်ဆက်နိုင်အောင်လုပ်ကြမှာတဲ့
ထူးခြားတာကသူတို့ဂျိုရုတွေကကမ္ဘာကနေပြီးတော့မိုင်600ကျော်အမြင့်လောက်မှာပဲလဲပတ်နေပါကမ္ဘာနဲ့တိတ်မဝေးတော့အင်တာနက် signal တွေကိုတနေရာကနေတနေရာမြန်မြန်ဆန်ဆန်ပို့ဆောင်ပေးနိုင်ပါလိမ့်မယ်ဝမ်ဝပ်ပြောတာကတော့ဒီအများဆုံး 5G ကွန်ရက်ကို2021ခုနှစ်လောက်ကြာရင်ပြီးနိုင်တော့မယ်တဲ့
5G ကွန်ရက်အတွက်တိုးတက်တဲ့နိုင်ငံတွေမှာတော့ဒီဖန်ကျိုးမြင် Optical Fiber တွေတပ်ဆင်နေကြပြီဒါပေမဲ့အဲ့ဒီလိုမျိုးဖန်ကျိုးမြင် Fiber Cable တွေမတက်နိုင်သေးတဲ့နေရာတွေမှာဆိုရင်ဒီအပေါ်စား Antenna တွေကနေပြီးတော့သူတို့ဂျိုရုကလွှတ်တဲ့ Internet Signal တွေကိုဖမ်းယူနိုင်အောင်လို့ OneWeb ကအဓိကလှုပ်ပေးနေတာပါ
ကျောင်းတွေဆေးရုံတွေလူနေအိမ်တွေစီကို Internet Signal လွယ်လွယ်ကူကူရောက်အောင်လို့ဒီနည်းနဲ့လှုပ်ပေးဖို့ကြိုးစားနေတာပေါ့ဗျသူရဲ့ 5G internet ကွန်ရက်ဝန်ဆောင်မှုကိုစီးပွားရေးလုပ်ငန်းတွေသုံးမယ်ဆိုရင်အဖို့ခပေးရမှာဖြစ်ပေမဲ့လို့ internet မသုံးနိုင်ကြတဲ့သူတွေဆိုရင်တော့အခမဲ့တော်မှာပေးသုံးမယ်လို့ Sir Richard Branson ကရှင်းပြထားပါတယ်
Some people won't be able to pay for it, but I think that we can be very competitive in getting prices down, connecting schools at very reasonable prices.
တချို့လူတွေကတော့ပြည်စရာတွေမှာမဟုတ်ပါဘူး။ကျောင်းတွေအားလုံးအင်တာနက်ချိတ်ဆက်နိုင်ဖို့တနေ့လို့တနေ့စားနိုင်ကြဖို့လမ်းပေါ်ထွက်လူလုံနေကြရတဲ့လက်လုံလက်စားတွေအင်တာနက်သုံးနိုင်ကြဖို့အသင့်တော်ဆုံးဈေးကျွန်တော်တို့လုပ်ပေးနိုင်မယ်လို့ထင်ပါတယ်။သူတို့တွေအင်တာနက်ချိတ်ဆက်သုံးနိုင်ကြပြီဆိုရင်ကိုယ်ပိုင်စီးပွားရေးလုပ်ဖို့လမ်းပွင့်လာကြမယ်။သူတို့ခြေတော့ပေါ်သူတို့ရက်တီလာနိုင်ကြပါလိမ့်မယ်
။နောက်ပိုင်းကျလို့ရှိရင်ဝမ်ဝက်ကသူတို့ရဲ့ဂျူရူတွေကိုလစဉ်အာကသဘော်ကိုလွတ်တင်မယ်တဲ့။အခုအစပိုင်းမှာတခါလွတ်တင်လို့ရှိရင်ဂျူရူ6လုံးလွတ်ပြီမယ်။နောက်ဆိုလို့ချင်းတခါလွတ်တိုင်းဂျူရူအလုံး30ကျော်လောက်လွတ်နိုင်ဖို့ပြင်ဆင်နေတယ်ပြောတယ်မဆမြတ်မော
။အဝေးရှော့ဇက်တလုံးစာလောက်ပဲရှိတဲ့ဂျူရူလေးတွေကို One Web ကတလောက်ကိုအလုံး40လောက်ဖန်တီးနေပြီလို့လည်းသူတို့ရဲ့ website ပေါ်မှာကြေညာထားတာပဲ။ဂျူရူအလေးချိန်ကလည်းတလုံးကိုကီလိုဂရမ်150တောင်မကျော်ဘူးတဲ့
။စီးပွားပြည့် 5G ဝန်ဆောင်မှုကို2020ခုနှစ်ကစပြီးတော့ပေးနိုင်တော့မယ်လို့လည်းပြောထားသေးတယ်ဗျ။တကယ်တော့အခုလိုမျိုးတကဘာလုံးမှာရှိသမျှမြို့ရောတောရောကလူတိုင်းအင်တာနက်ကိုတပြေးညီချိတ်ဆက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စ조사လုပ်နေတာ။OneWeb ကုမ္ပဏီတခုတည်းတော့မဟုတ်ဘူးဗျ SpaceX ဆိုတဲ့ကုမ္ပဏီကလည်းလုပ်နေသေးတယ် SpaceX ကိုစခဲ့သူက Tesla ကားလုပ်ငန်းတည်ထောင်တဲ့ billionaire Elon Musk လေ
SpaceX တင်မကပါဘူး LeoSat Enterprises တို့ကနေဒါကဒီ TeleSat တို့ကလည်းအခုလိုမျိုးအသေးစားဆက်သွယ်ရေးဂျိုးတို့ညာနဲ့ချီထောင်နဲ့ချီကိုအာကာသရဲ့လွှတ်တင်ကွင်းရဲ့ဖြန့်ဖို့လုပ်နေကြတဲ့ကိုသားညုံဦးရအရင်လွှတ်တင်ထားကြတဲ့ပုံမှန်ဆက်သွယ်ရေးဂျိုးတွေကကဘာမြေကနေအမြင့်ပေးတောင်ကျော်ကနေလှည့်ပတ်ပြီးတော့မှ internet signal တွေကိုပေးတယ်။အခုတော့ဒီကဘာနဲ့မဝေးတဲ့ခက်နှိမ့်နှိမ့်အမြင့်ကနေပို့ပြီးတော့မြ мян ဆန်းဆန်း signal တွေပေးနိုင်အောင်နှီးစစ်နဲ့စူးစမ်းနေကြတာပါ
။ Telisat ကုမ္ပဏီက2022ခုနှစ်မကုန်ခင်ဂျူရူအလုံးပေါင်း300လောက်ကိုတုံးပြီးတော့မြန်နှုံးမြင့် internet ဝန်ဆောင်မှုပေးနိုင်ဖို့ရည်ရွယ်လုပ်နေတယ်လို့ပြောထားတယ်မဆုမြတ်မွေ
။ OneWeb ကတော့စုစုပေါင်းဂျူရူပေါင်း2000ကျော်လှုပ်ဖို့စီစဉ်ထားတာပါ။ကဘာမှာရှိသမျှလူတိုင်းဒီဒန်းတူရင်ပေါင်တန်းအခွင့်အလမ်းတွေရနိုင်အောင်တခါဒီအသိဉာဏ်ဗဟုသုတတွေတိုးအောင်လို့အင်တာနက်သုံးနိုင်ကြရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ OneWeb ကလုပ်နေတာကတော့ကောင်းပါတယ်ဒါပေမဲ့ဂျိုးရူအလုံးပေါင်း2000ကျော်အာကာသရဲကိုလွှတ်မှာဆိုတော့အာကာသရဲမှာဂျိုးရူတွေအများကြီးဖြစ်နေပြီးမသုံးတော့တဲ့ဂျိုးရူအဟောင်းတွေဘာဖြစ်ကုန်မှာလဲဆိုတာကလည်းစိတ်ဝင်စားစရာကောင်းဝယ်ထင်ပါတယ်ရှင်
မဆုမြတ်မစီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြသမျှအစီအစဉ်ဖြစ်ပါတယ်ရှင်။မြန်မာလူရင်းနေကြတဲ့ဘလော့တွေကစိတ်ဝင်စားကြမယ့်အကြောင်းအရာတွေ၊နိုင်ငံတကာဘလော့ဂါတွေနဲ့ IT ဆောင်ပါရှင်တွေကြားအပြောအမြာအရေးများနေတဲ့အကြောင်းတွေကိုအခုလိုဘလော့ဂါတွေပြသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မအေးတနာကျော်အစီအစဉ်တင်ဆက်ပေးနေတဲ့သက်သန့်ရောင်သတင်းလွှာကိုလည်းနှားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ရီဟာနာနဲ့တွဲပြီးတော့ဖက်ရှင်တစ်စိတ်အစ်ထုတ်တဲ့ Louis Vuitton ပြီးတော့တောင်မွေးတစ်စိတ်တွေမသုံးတော့ဘူးလို့ပြောလိုက်တဲ့ Prada ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထူထူတွေတွေကိုပြောပြပေးသွားပါမယ်ဘာဘီရိုကျွန်းသူနာမည်ကျော်အဆိုတော်ရီဟာနာတယောက်အခုတော့လုပ်ငန်းနယ်ပယ်တစ်ခုချဲ့ထွင်လိုက်ပါတယ်သူကနာမည်ကျော်ပြင်သစ် fashion ဒီဇိန်းတစ်ခုဖြစ်တဲ့ Louis Vuitton ဒီဇိန်းနဲ့တွဲလုပ်တာဖြစ်ပြီးတော့ Louis Vuitton အနေနဲ့အဲ့လိုမျိုးကြော်ကြားသူတူနဲ့ဒီဇိန်းအစ်စ်ထုတ်လုပ်တာမျိုးကအရန်ရှာပါတာပါ Rihanna ရဲ့နာမည်အပြည့်အစုံဖြစ်တဲ့ Robin Rihanna Fenty ရဲ့နောက်ဆုံးနာမည် Fenty ဆိုတဲ့နာမည်နဲ့ fashion ဒီဇိန်းအစ်စ်ထုတ်လုပ်လိုက်တာဖြစ်ပြီးတော့လက်ရှိ LV နဲ့တွဲလုပ်နေတဲ့ makeup ဒီဇိန်းအပြင်ဒီ fashion ဒီဇိန်းကိုထပ်တိုးလိုက်တာဖြစ်ပါတယ်ဒီဒီဇိန်းကိုတက်ပြီးတော့အဝတ်ထည်လက်ဝတ်အသုံးဆောင်တွေနဲ့ဖနက်တွေကိုပါရောင်းပေးမှာပါပါရီကအမိုက်ဆာမရက်ရက်ကွက်မှာသူရဲ့ fashion design တက်ဖွင့်လိုက်တာဖြစ်ပြီးတော့ဒီ fashion store ထဲမှာတော့ပခုံးကျဲ jacket တွေ blazer အင်ကြီးတွေစနစ်တကျချိတ်ထားတာတွေ့ရပါတယ်။အမျိုးသားအဝတ်ထည်တွေလည်းရောင်းချပေးနေပြီးတော့ jean jacket တွေ parka coat အင်ကြီးတွေလည်းဝယ်ယူနိုင်ပါတယ်။အခုဆိုရင် Louis Vuitton အနေနဲ့ဒီလိုနာမည်ကျော်တွေနဲ့အဝတ်ထည်ဒီဇိန်းအစ်စ်တွေထုတ်လုပ်လာတာတွေ့ရပြီးတော့လွတ်လပ်ပေါ်ပါတဲ့ထသွားထလာအဝတ်ထည်ဖန်တီးတဲ့ designer တွေနဲ့လည်းပေါင်းလို့လူငယ်ဖောက်တယ်တွေရှာလာပါတယ်။ဒါမဲ့လေအရင်တော့ကလုတ်ခဲ့တဲ့ဟာတွေကအထည်အရေးအတွက်အကန့်အသတ်နဲ့ပဲရောင်းချတာဖြစ်ပြီးတော့အခုတော့ရီဟာနာနဲ့ပေါင်းပြီးတော့ဈေးကွက်ကိုပို့ပြီးတော့ချက်ထွင်လာတဲ့သဘောဖြစ်ပါတယ်။ရီဟာနာကလည်းနာမည်အရင်ကြီးတဲ့အဆိုတော်ဖြစ်တော့သူ့ရဲ့လူမှုကွန်ရက် Instagram စာမျက်နှာမှာသူ့ရဲ့ပရိသတ်ကိုကတန်း90ကျော်တာပါ။ဒီတော့အခု fashion ဒီဇိန်းအစ်စ်ကလည်းရီဟာနာရဲ့ပရိသတ်အားကိုယူကျင်ပုံရပါတယ်။ ရီယာနာကိုရိုင်းကလည်းပွဲလန်းတွေကော်ဇောနီခင်အခမ်းအနားတွေကိုဝစ်လာတယ်။သူ့ရဲ့ရဲရင်တဲ့ fashion ကြောင့်နာမည်ကျော်တာဖြစ်ပြီးတော့သူကပိုမအားကစား fashion တစ်စိမ့်နဲ့လည်းတွဲပြီးတော့ထုတ်တာတွေရှိပါတယ်။နောက်ပြီးတော့ Louis Vuitton ပစ္စည်းတွေကဈေးတိတ်ကြီးတယ်ဆိုပြီးတော့နာမည်ကျော်ပေမဲ့အခု Fendi ပစ္စည်းတွေကိုတော့ဈေးတော်တက်တက်တတနဲ့ရောင်းပေးမှာပါ။ဒါမှခေါင်းတစ်ထည်ကိုဒေါ်လာ650ကနေပြီးတော့900အထိပေးရမှာဖြစ်ပြီးတော့ဖက်တဲ့တရံကိုဒေါ်လာ950လဝက်လက်စာတစ်ခုဆိုရင်ဒေါ်လာ300ကျော်လောက်တော့ကျအောင်မှာပါအဓိကအဖြစ်ဒီပစ္စည်းတွေကိုအွန်လိုင်းကရောက်မှာဖြစ်ပြီးတော့တခါတလေဟိုနေရာဒီနေရာမှာဖွင့်တဲ့ pop-up store မျိုးကနေရောက်ပြီးမှာဖြစ်ပါတယ်ပထမဦးဆုံး pop-up store ကိုတော့ပါရီမြို့တော်မှာမေလ24ရက်နေ့ကနှစ်ပတ်ကြာဖွင့်ခဲ့ပြီးတော့မေလ29ရက်နေ့မှာအွန်လိုင်းကနေစပြီးတော့ရောင်းချပေးတာပါဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်အောင်စုအပေါင်းဝင်နိုင်ငံ14နိုင်ငံမှာစပြီးတော့ရောင်းချပြီးတော့အာရှမှာတော့ဒီနှစ်ကုန်ကစလို့ရောင်းပေးပါလိမ့်မယ်ရှင်။နောက်ထပ် fashion brand တစ်မျိုးဖြစ်တဲ့ဒါကတော့ Italy fashion တစ်စိတ်ဖြစ်ပါတယ်။ Prada fashion တစ်စိတ်ကရှေ့လျှောက်သူ့ရဲ့ပစ္စည်းတွေမှာတောင်းဝင်မတုံးတော့လို့ကြေညာသွားပါတယ်။သူဖန်တီးတဲ့ wig ထဲအသုံးဆောင်ပစ္စည်းအားလုံးကိုဒီလာမဲ့2020နွေဦးနဲ့နွေရသည် fashion လက်ရာတွေကစပြီးတော့ဒရိုက်ဆန်တောင်းမွေတွေထည့်ပြီးတော့မသုံးတော့ဘူးလို့မေ22တုန်းကပဲကြေညာသွားတာပါဒီနွေဦးနဲ့နွေရသည် fashion လက်ရာတွေကို2019 September fashion show မှာပြမှာဖြစ်ပါတယ်အဲ့လိုမျိုးတောင်းမွေအသုံးမပြုတော့ဘူးလို့ကြေညာထားတဲ့တခြား fashion တစ်စိတ်တွေကတော့ Versace, Gucci နဲ့ Burberry တို့ဖြစ်ပြီးတော့သူတို့က2019အစပိုင်းမှာကလေးကနိုင်ငံ40ကျော်မှာဒရိုက်ဆန်အကာအကွယ်ပေးရင်တောင်းမွေအသုံးမပြုမှုမဟာမိတ်အဖွဲ့နဲ့အတူရက်တည်ပြီးဒရိုက်ဆန်တွေကိုအကာအကွယ်ပေးတာတွေလုပ်ခဲ့ပါတယ်။ဤပညာအသစ်တွေနဲ့တီထွင်ထားတဲ့ပစ္စည်းတွေအသုံးပြုပြီးတော့ fashion အဝတ်ထည်တွေအသုံးဆောင်တွေထုတ်လုပ်ခြင်းအပြင်ဖန်တီးမှုအပိုင်းမှာလည်းနေပယ်တဲ့အထိရအောင်သွားနိုင်တယ်လို့ကျင့်ဝတ်နဲ့ညီတဲ့ fashion ပစ္စည်းတွေလည်းထုတ်လုပ်ပေးရရောက်တယ်လို့ကုမ္ပဏီအမှုဆောင်အရာရှိ Mutua Prada ကပြောပါတယ်။နာမည်ကျော် fashion တစ်စိတ်တွေဖြစ်တဲ့ Prada, Miu Miu, Chargers နဲ့ Car Shoes တို့ဟာ Prada အုပ်စုအောက်မှာရှိပြော့သူတို့လက်ရှိထုတ်ပြီးသားတောင်းမွေအသုံးပြုပစ္စည်းတွေကိုတော့ကုန်သွားတဲ့အထိရောင်းချသွားမှာဖြစ်ပါလိမ့်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah Oh yeah my own yeah
မအေးတနာကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကဘာတဝန်းကအမှုပညာအကစားစာပေရင်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေထွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင်။အခုသူယုံကြည်ရအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မပိုးပိုးမြင့်ကဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မယုံကြည်ကတော့လူတဦးတယောက်ဟာကိုယ့်ရဲ့ရည်မှန်းချက်တန်းတိုင်းကိုရောက်ပြီးတော့အောင်မြင်မှုတွေရဖို့အတွက်ဆိုလို့ရှိရင်ကံညာဝိရိယသုံးခုလုံးစုံတော့မှအောင်မြင်နိုင်တယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့ဒီမလူတွေကလူရဲ့လို့ဖြစ်လာပြီးခင်ဗျာကိုယ့်ရဲ့ဘဝရည်ရည်ဖို့အတွက်ကိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဆင်ပြေအောင်မြင်ခဲ့ရတဲ့အချိန်တွေရှိတယ်လို့မျိုးပဲအဆင်မပြေတဲ့အရှုံးနဲ့ကြုံရတဲ့အချိန်တွေလည်းရှိခဲ့ပါတယ်။ပါတော့လဲဆိုတော့အထူးကိစ္စတွေမှာကိုကရန်ကိုကြိုးစားအထုတ်ပြီးတော့လုပ်ခဲ့ပါရဲ့နဲ့အဆုံးသတ်ကြတဲ့အခါမှာဒီလာတွေမအောင်မြင်တာတွေကြုံရတာမျိုးရှိပါတယ်။ဒါပါတော့လဲဆိုတော့ကိုကညာအားတွေဝရိယအားတွေကိုအပြေဝတိုက်ထုတ်ထားပြီးမဲ့လေကိုရဲ့ကံအကျိုးပေးနဲ့မတိုက်ဆိုင်သေးလို့ပါ။ဒီနေရာမှာစပါညာနဲ့သဘောပေါက်တာတော့ကံဆိုတာကကိုရဲ့အသေးပြစုပ်ပဲသူကတည်းကတော့အကျိုးပေးကံနေပါဉာဏ်ဆိုတာကတော့ကိုယ့်ရဲ့အသိဉာဏ်ရှိမှုဝိရိယကတော့ကြောက်ကြတာကိုအားထုတ်ကြောက်မှုတွေပါဒီသုံးခုလုံးပြည့်စုံတော့မှဒါကိစ္စတွေကအခုဖြစ်နေတဲ့အချိန်ပဲပြင်းပြအောင်မြင်လာတာပါဘာလို့လဲဆိုတော့လူတွေကမွေးလာကြတဲ့အတူနဲ့တူကမတူညီကြပါဘူးမတူညီကြမှုတွေလည်းမွေးဖွားလာကြပါတယ်ဝ ဥပမာအနေနဲ့ဆိုရင်ငယ်ရီတူနေတဲ့လူနှစ်ယောက်ကိုတူနေတဲ့ကိစ္စတစ်ခုကိုအလုပ်တစ်ခုကိုဆောင်ရွက်ခိုင်းရင်တောင်မှရလာတဲ့အဖြေကတော့ကွဲပြားမှုရှိပါတယ်။ဒါဘာကြောင့်လဲဆိုတော့ဒီလူနှစ်ဦးရဲ့ဝိရိယစိုက်ထုံးမှုတွေမတူညီကြတဲ့အပြင်သူတို့တွေရဲ့ကုသိုလ်ကံကြိုးပမ်းရတဲ့တူညီမှုမရှိကြတော့ပါ။ဒီကူကအထင်ကတော့လူတယောက်မှအထောက်ခံကောင်းပေးနိုင်တဲ့ပတ်ဝန်းကျင်ဒီကရင်အစားအစာအရာရာအဆင်ပြေတိုးတက်အောင်မြင်လဲလို့ယူဆကြပါတယ်။ဒါပေမဲ့လည်းကိုယ့်ရဲ့ကံအကျိုးပေးကောင်းပြီးတော့အထောက်ပံ့ကောင်းပေးနိုင်တဲ့သဝေစင်မှာကြီးပွင့်ရလာပြီမဲ့လေကိုကိုယ်တိုင်ကဉာဏ်အားတွေဝိရိယအားတွေစိုက်ထုတ်မှုမရှိဘူးဆိုလို့ရှိရင်တော့လည်းအောင်မြင်တဲ့လူဆိုပြီးဖြစ်လာမှာမဟုတ်ပါဘူး။ဥပမာအနေနဲ့ဆိုရင်ဖွံ့ဖြိုးပြီးတိုင်းပြည်ကြီးရလူတွေကိုပဲကြည့်ပါ။ဟိုအောင်မြင်ပြီးသွားတဲ့လူတွေအရှိနေတယ်လို့ပြောပဲအင်ဂျင်နီယာလေးတွေအများကြီးရှိနေပါတယ်။သာသူတို့ရေတူတယောက်စင်းနေရဲ့ဉာဏ်လေဝိရိယလေကွာခြားမှုရှိတာအပြင်ကိုအခြေအနေကွာခြားမှုရှိရတဲ့ကြောင့်မလို့အခြေအနေတွေကလည်းမတူဘဲနဲ့ကွာခြားခံနိုင်ကြတာပါနောက်ဥပမာတစ်ခုအနေနဲ့ဆိုရင်လူတူတယောက်ကိုနှုတ်ဆောင်ပါခြင်းနဲ့ဘာလို့မဆုခုနေဘူးကြမှာပါဒါမျိုးခုနေလိုက်ရလို့အဲ့လူကအလုံးကိုင်းနေများအစဉ်ပြေသွားကြရဲ့ဆိုရင်ညာတော့ဖြစ်ရတော့အော်ငါနှုတ်ဆောင်ပါခြင်းနဲ့ကူညီလို့သူကလို့အစဉ်ပြေသွားတယ်လို့ယူဆကြပါတယ်ဒါပေမဲ့လေဒီကိစ္စတွေမှာလေကာယကံရှင်ကိုယ်တိုင်ကဟိုဝရိယစူးစားအထုတ်မှုတွေသူရဲ့ညာဆိုင်ညာစာတွေမပါဘဲနဲ့တော့သူအလုပ်မရနိုင်ပါဘူးဒီလိုယုံကြည်မှုတွေကဖြစ်လာတာတော့ကျွန်မအခုကိုယ်တိုင်ရဲ့စိတ်ဆုံးလေးဂျုံတွင်းမှုတွေကိုအခြေခံပြီးတော့သိညာတင်မှုတွေအရာလူတူတူရဟာကံရဝရိယကုန်မှုလုံးပြည့်စုံတော့မှအောင်မြင်တဲ့ဘဝကိုရပ်တယ်လို့ပြောသိနေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုခုလိုတနင်္လာနေ့ညတိုင်းမှာအတင်နာစင်နိုင်ပြီးကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နာစင်နိုင်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနာစင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ဗြိတိန်နိုင်ငံမှာနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဘီယမာကြီးအဲလီဇဘက်သ်ကဘတ်ကင်နမ်နန်းတော်မှာလက်ခံကြိုဆိုခဲ့ပါတယ်။ညပိုင်းကျရင်လည်းအမေရိကန်သမ္မတနဲ့သမ္မတဂရော့ရိုကိုဘီယမာကြီးနဲ့တော်ဝင်မိသားစုကဒီနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအခမ်းအနားမှာဖြစ်ပါတယ်။သောရခီးစင်နဲ့ဗြိတိန်မှာရောက်နေတဲ့သမ္မတထရမ့်ဟာယာတုကနေနှုတ်ထွက်တော့မဲ့ဝင်ကြီးချုပ်ထရီဇာမေးနဲ့လည်းတွေ့ဆုံမှာပါအမေရိကန်သမ္မတဗြိတိန်မှာရောက်နေစဉ်တွင်မှလန်ဒန်မြို့အပါအဝင်မြို့တချို့မှာဆန့်ကျင်ဆန္ဒပြမှုတွေရှိနေပါတယ်ဒီညညစာစားပွဲလာမဲ့သမ္မတကိုဘတ်ကင်နမ်နန်းတော်ရှိမှဆန္ဒပြကြဖို့အစီအစဉ်ရှိသလိုနောက်ပြန်ကြရင်လည်းမြို့လေထရက်ဖစ်ကယင်ပြင်ကိုချီတက်ဆန္ဒပြကြဖို့အစီအစဉ်ထားတာကြောင့်လန်ဒန်မြို့ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်ဆူဒန်နိုင်ငံခါထွန်းမြို့လေတဲ့ကထိုင်တပိတ်ကိုစစ်တပ်ကလူစုခွဲမှုအတွင်းမှာ9ရောက်ထံမင်းနဲ့တိုက်ဆုံပြီးတော့တော်တော်များများဒဏ်ရာရသွားတယ်လို့ဆူဒန်ဆေးဝင်တန်းတွေနဲ့အတိုက်ခံဆရာဝန်များအဖွဲ့တို့ကပြောပါတယ်။ကာကွယ်ရေးဝန်ကြီးချုပ်အပြင်ကတပိတ်စခန်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဒီကနေ့ဝင်ရောက်ဖြိုခွင်းခဲ့တာနဲ့အတူပောက်ကွဲသံတွေဆက်တက်နဲ့ပြစ်ခတ်သံတွေလည်းပြနေကြပါတယ်။အဓိကဆန္ဒပြနေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကတင်းလှနေမနေ့စောပိုင်းမှာစတင်လူစုခွဲခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ချက်သမ္မတနိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာချက်ဝင်ကြီးချုပ်အွန်ဒရေဘာဘစ်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးတိုးမြင့်ရေး၊ကုန်သွယ်ရေး၊ယင်းနှိမ့်မြှုပ်နှံမှုအပါအဝင်စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံယုံကသတင်းထုတ်ပြန်ပါတယ်။လူခွင့်ရေးကိစ္စ၊မြန်မာနိုင်ငံမှာချက်နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ချက်နိုင်ငံကလာတဲ့သတင်းတွေမှာလည်းဖော်ပြပါတယ်။အင်္ဂါနေ့ကျရင်တော့ဒေါက်တာဆန်းစုကြည်ဟာချက်နိုင်ငံသားရေးဝင်ကြီးတခါချက်သမရတို့နဲ့တွေ့ဆုံဖို့ရှိပါတယ်။နောက်ပြန်မှာပဲကျင်းပမဲ့ချက်မြန်မာစီးပွားရေးဆွေးနွေးပွဲမှာလည်းဒေါက်တာဆန်းစုကြည်မိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ1648တို့ကနေနားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.